Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ VOA American စံရဲ2021ခုနှစ်မတ်လ9ရက်နေ့တောက်ကြနေမနက်ခင်းအစီအစဉ်တွေကို American တီထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါတယ်။ line meter 3240-48 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ကျွန်မများသတင်းအောင်ပါရှင်။ဒီကနေ့မနက်ပိုင်းနားဆင်ရမယ့်သတင်းတွေမှာတော့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အဖွဲ့ရုံးကတယုံဝန်ထမ်း3ဦးမနေ့ကပဲ CDM လှုပ်ရှားမှုထဲမှာပါဝင်လာတဲ့အကြောင်းလဲပါဝင်ပါတယ်
။မြန်မာနိုင်ငံမှာအခုဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့အမှန်တရားနဲ့ဒီမိုကရေစီအတွက်တိုက်ပွဲဝင်နေတဲ့ပြည်သူလူထုနဲ့အတူတသားရဲရည်တည်ခြင်းနဲ့အတွက်ရော
ပြည်သူလှုပ်ရှားမှုမှာပါဝင်လာသူတယုံဝန်ထမ်း2ဦးပြောတာပါ။ဒီသတင်းနဲ့အတူ Washington DC မြန်မာတယုံက CDM လှုပ်ရှားမှုမှာပူပေါင်းပါဝင်လာသူမြန်မာတယုံတတိယအတွင်းဝင်ဦးကျော်စွာထွန်းနဲ့ဆက်သွယ်မြင်းမြန်းချက်ကုလသမဂ္ဂကမြမအရေးကျန်းကျင်သူ3ဦးပေါင်းဖွဲ့လိုက်တဲ့မြမအရေးအထူးအကြံပေးကောင်စီရဲ့ပထမဆုံးသတင်းစာရှင်းလင်းပွဲအကြောင်းစတဲ့စိတ်ဝင်စားစရာသတင်းတွေကိုနားဆင်ရပါမယ်။ကျမရေးကဏ္ဍမှာတော့ဆန္ဒပြပွဲအကြမ်းဖက်ဖြိုခွဲမှုကြောင့်တွေ့ကြုံခံစားရတဲ့စိတ်ဖိစီးမှုဒဏ်ရာတွေအကြောင်းနဲ့ဒါရီကိုဘလူဖြည့်ရှင်ကြော်လွှားနိုင်မလဲဆိုတာကိုနားဆင်ရမှာဖြစ်တယ်လို့အစီအစဉ်နောက်ပိုင်းမှာတပတ်အတွင်းတိုင်းရင်သတင်းလွှာအစီအစဉ်ကိုလည်းထုတ်လင်းပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီလိုအစီအစဉ်တွေမတိုင်ခင်မှာတောက်ချာနေမနဲ့ပိုင်းအတွက်ထိတ်တန့်ရအောင်သတင်းတွေကိုဒေါခင်မျိုးတန်နယ်ကိုအောင်မြတ်သူတို့ကပြောပြပေးပါရှင်
။မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ကပြည်သူတွေပေါ်မှာအကြမ်းဖက်နှိမ်နှင်းမှုတွေတိုးပြီးလှုပ်လာနေတာဟာလက်ခံနိုင်စရာမရှိဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးလင်ဒါ သောမတ်စ်ဂရင်းဖီးလ်ကကျတဲ့ပရင်းနေမှာပြောကြားလိုက်ပါတယ်
။ Instead of demonstrating respect for the rule of law,pursuing dialogue and refraining from violence
အကြမ်းမဖက်ဖဲတရားဥပဒေစိုးမိုးရေးကိုလေးစားပြီးညှိနှိုင်းမှုဆွေးနွေးမှုတွေလုပ်ရမယ်အစားစစ်တပ်ကမကြာခင်ရက်တွေအတွင်းမြန်မာပြည်သူတွေအပေါ်မှာအကြမ်းဖက်နှိမ်နှင်းမှုတွေတိုးလှုပ်လာနေတာဖြစ်ပြီးဒါဟာလက်ခံနိုင်စရာမရှိဘူးလို့ပြောသွားတာပါမြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတာတွေနဲ့ပတ်သက်ပြီးတောက်ချာနေကုလသမဂ္ဂလုံခြုံရေးကောင်စီမှာတကယ်ပိတ်ဆွေးနွေးဖို့ရှိကြောင်းနဲ့စစ်တပ်ကအာဏာသိမ်းပြီးနောက်တွေးထွက်တန်ရုံမှုတွေနောက်ဆက်တွဲဖြစ်လာတာအတွက်American ပြည်ထောင်စုကအထူးစိုးရိမ်ကြောင်းလဲကုလသမဂ္ဂလုံခြုံရေးကောင်စီမှဒီလာတဲ့အလှည့်ကျသဘာပတိဖြစ်လာတဲ့ American သံတမန်ကြီး Greenfield ကပြောပါတယ်။မြန်မာပြည်သူတွေဟာဒီမိုကရေစီအတွက်ခိုင်ခိုင်မာမာရည်တည်ကြောင်းပြသကြတာဖြစ်တာမို့ကျမတို့အားလုံးတညီတညွတ်ထဲခိုင်ခိုင်မာမာရည်တည်ကြောင်းပြသဖို့လိုတဲ့အပြင်မြန်မာပြည်သူတွေကိုထောက်ခံမှုပေးရမှာလဲစီစီလုံးလုံးရှိရမယ်လို့ပြောပါတယ်။တစ်ချိန်တည်းမှာပဲ American နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရ Net Price ကကျေးဇူးပေးနေတဲ့သတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံကဆန္ဒပြမှုတွေကိုလုံခြုံရေးတွေကအကြမ်းဖက်ဖြိုခွဲတာအတွက်ပြင်းပြင်းထန်ထန်ရှုတ်ချလိုက်ကြောင်းနဲ့ဆန္ဒပြသူတွေတေဆွမ်းမှုတွေဝန်းနေကြောင်းပြောပါတယ်။မြန်မာနိုင်ငံမှာဗုဒ္ဓဘူးနယ်တည့်တဲတေဆွမ်းရတဲ့ဆန္ဒပြသူ38ဦးရှိကြောင်းကုလသမဂ္ဂပြောကြားထားသလိုမြန်မာနိုင်ငံတလွှားမြို့တော်များများမှာလမ်းတွေပေါ်ပြန်လာပြီးဆန္ဒပြသူတွေကိုရဲတွေကမျက်ရည်ပုံးတွေတနက်တွေနဲ့ပြစ်ခတ်ဖြိုခွဲခဲ့ကြောင်းသိရတယ်လို့ပြောပါတယ်။မြန်မာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းအကြမ်းဖက်မှုတိုးလာတာကိုတုံ့ပြန်တဲ့အနေနဲ့American ပြည်ထောင်စုကနောက်ထပ်အရေးယူတန်းခတ်မှုတွေချမှတ်ဖို့လုပ်မယ်လို့လည်းပြောပါတယ်။ February 1ရက်စစ်တပ်အာဏာသိမ်းခဲ့တာအတွက်မြန်မာကာကွယ်ရေးဝန်ကြီးဌာနနဲ့ပြည်ထောင်စုဌာနတွေအပြင်ထိတ်တန့်မြန်မာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းကြီးတွေကိုကုန်သွယ်ရေးဆိုင်ရာအမိမဲဆင်းနဲ့ထက်သွင်းပြီး American ကတန်းခတ်မှုအစ်စ်တွေချမှတ်လိုက်ကြောင်းကျေးဇူးပေးနေမှာကြေညာပါတယ်။မြန်မာစစ်တပ်အသုံးပြုမဲ့ပစ္စည်းတင်ပို့ခွင့်ကိုကန့်သတ်လိုက်တာဖြစ်ပြီး American ကုမ္ပဏီတွေအတွက်မြန်မာစစ်တပ်ကိုပစ္စည်းတချို့တင်ပို့ခွင့် license ကန့်သတ်မှုတွေလုပ်လိုက်တာပါ။ဒါဟာမြန်မာနိုင်ငံမှာ2020 November ရွေးကောက်ပွဲအနိုင်ရဒေါန်ဆန်းစုကြည်ဦးဆောင်တဲ့အယက်သားအစုအဝါကိုဖြုတ်ချပြီးစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ဆန္ဒပြတဲ့ပြည်သူတွေကိုအာဏာပိုင်တွေကအကြမ်းဖက်နှိမ်နှင်းမှုတိုးလာတာအတွက်အရေးယူလိုက်တာဖြစ်ပါတယ်။မြန်မာစစ်တပ်ကိုနောက်ထပ်အရေးယူမှုတွေချမှတ်နိုင်ဖို့ပြန်လည်တုံ့တက်နေတယ်လို့လည်း American ကူးသန်းရောင်းဝယ်ရေးဌာနကကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်အာဏာရှင်ဟာတရားဝင်မှုမရှိကြောင်းနဲ့အကြမ်းမဖက်ငြင်းချမ်းစွာဆန္ဒပြသူတွေအပေါ်မှာလူခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်စနစ်တကျကျူးလွန်နေတာအတွက်ဒီစစ်အာဏာရှင်မှာတာဝန်ရှိကြောင်းမြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrew ကကျေတပ်ရင်းနေမှာပြောကြားလိုက်ပါတယ် February 22ရက်ကနေ March 19ရက်နေ့ထိကျင်းပတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့46ကြိမ်မြောက်အစည်းအဝေးမှာမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေတွေကိုအထူးကိုယ်စားလှယ်ကတင်ပြခဲ့တာဖြစ်ပြီးသူတင်သွင်းတဲ့အစီရင်ခံစာထဲမှာမြန်မာစစ်တပ်ကဘလို့အယက်သားစုအကိုဖြုတ်ချတာ ပြည်သူပေါ်မှာတပ်ဖြတ်တိုက်ခိုက်တဲ့ရာဇဝတ်မှုဘယ်လိုကျူးလွန်လဲဆိုတာအပြင်တရားမဲ့ဖမ်းဆီးထားတာတွေနဲ့ပတ်သက်ပြီးအသေးစိတ်တင်ပြထားတာဖြစ်ပါတယ်။အခုနောက်ဆုံးငင်းချန်းစွာဆန္ဒပြသူ38ယောက်တည်ဆုံးခဲ့တဲ့ဗိုလ်ဟုနဲ့ရဲနဲ့စစ်တပ်ချိန်မုံမှုမျိုးဆိုရင်နိုင်ငံတကာရဲ့ပြင်းထန်တဲ့တုံ့ပြန်မှုလိုအပ်ကြောင်းလဲ Tom Andrews ကပြောပါတယ်။တရားမျှတမှုလူ့ခွင့်ရဲ့ဒီမိုကရေစီရေးအတွက်ရည်တည်ပြီးတောင်းဆိုဆန္ဒပြနေသူတွေကိုဆက်အနာပိုင်းတွေကနေဆန်လိုလိုတိုးပြီးရဲရဲဆက်ဆက်ချိန်မုံလာတာတွေ့ရကြောင်းနဲ့ကိုနိုင်ငံအနာဂတ်အတွက်တန်လိထန်ချလှုပ်ဆောင်နေတဲ့ဒီပြည်သူတွေကိုနိုင်ငံတကာအတိုင်းအဝိုင်းကနေအရေးတကြီးပြက်ပြက်သားသားထောက်ခံမှုပြရမယ်လို့လည်းပြောပါတယ်။တောက်ချာနဲ့ကျင်းပမဲ့အကူလက်သမဂ္ဂလုံခြုံရေးကောင်စီရဲ့မြန်မာအရေးဆွေးနွေးပွဲမှာကောင်စီကနေမြန်မာစစ်အာဏာရှင်ပေါ်မှာပြစ်မှတ်ထားအရေးယူတာလက်ထမဲ့ရအောင်တားမြစ်တာအပြင် ICC နိုင်ငံတကာရာဇဝတ်ခုံရုံးကစုံစမ်းပြီးကျူးလွန်သူတွေကိုအရေးယူပေးဖို့တောင်းဆိုတာအထိပြက်ပြက်သားသားလှုပ်ဆောင်ကြဖို့လည်းတိုက်တွန်းပါတယ်။ဒါအပြင်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့လူမှုအလိုမရှိတဲ့တကယ်တမ်းတရားဝင်မှုမရှိတဲ့အာဏာသိမ်းဆက်အာဏာရှင်ကိုတည်ဝင်အတိမတ်မပြုတ်ဖို့ပါတောင်းဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတဲ့လူအကိုဂျာမနီနိုင်ငံကလက်မခံဖို့နိုင်ငံခြားရေးဝန်ကြီးဟိုက်ကိုမတ်စ်ကလွှတ်တော်အမတ်တွေကိုတိုက်တွန်းလိုက်ပါတယ်
။ Protestierende kann man wegsperren.
ဆန္ဒပြသူတွေကိုဖမ်းချုပ်ချနိုင်နေတယ်။နိုင်ငံသားအလုံးကိုဖမ်းချုပ်ချနိုင်နေတာ။မြန်မာစစ်တပ်ကတမိုင်းမှာနောက်ကျောင်းပြန်ခဲ့ဖို့စူးစမ်းကောင်းစူးစမ်းမှာဖြစ်နေတယ်။ဆန္ဒအာဏာရှင်စနစ်ကိုကျုံ့ဘူးတဲ့မြန်မာပြည်သူတွေကတော့လွတ်လပ်မှုနဲ့ဒီမိုကရေစီရဲ့အရသာကိုသိနေကြပြီဖြစ်တဲ့အတွက်ဒီဆန္ဒအာဏာရှင်ကိုမလိုလားကြပါဘူးလို့ပြောသွားတာပါ။မြန်မာစစ်တပ်ရဲ့အာဏာသိမ်းမှုကိုဂျာမနီကဘယ်တော့မှလက်ခံမှာမဟုတ်ကြောင်းပြက်ပြက်သားသားပြသကြဖို့လဲလွှတ်တော်အမတ်တွေကိုပါတိုက်တွန်းခဲ့တာဖြစ်ပါတယ်။အနာဘိုင်တွေကဆန္ဒပြမှုတွေကိုမြက်ရုပ်ဘုံတွေရဘာကြီးစံတွေကြီးအစ်စ်တွေနဲ့ပြစ်ခတ်နှိမ်နှင်းနေတာပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်ပါဝင်အဖမ်းဆီးခံရတဲ့နိုင်ငံရေးအကျဉ်းသားအလုံးကိုအမြန်ပြန်လှုပ်ပေးပြီးတည်ဝင်ဒီမိုကရေစီနည်းကအုပ်ချုပ်မှုပြန်ရစားစေဖို့လဲဂျာမနီနိုင်ငံခြားရေးဝန်ကြီးကတောင်းဆိုလိုက်ပါတယ် EU ဥရောပသမဂ္ဂကအာဏာသိမ်းထားတဲ့စစ်တပ်ခေါင်းဆောင်ပိုင်းကိုပြစ်မှတ်ထားအရေးယူဖို့ပြင်ဆင်ထားကြောင်းနဲ့မကြာခင်မှာဒါကိုထုတ်ပြန်မှုရှိတယ်လို့လည်းပြောပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်နှိမ်နှင်းမှုတွေတိုးလာနေတာဟာထိတ်လန့်တုန်လှုပ်ရှားဖြစ်နေကြောင်းနဲ့စစ်တပ်ရဲ့ဖိနှိပ်မှုတွေရပ်ပစ်ဖို့ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကကျယ်ပြင်းနေမှာတောင်းဆိုလိုက်ပါတယ်။ဗြိတိန်နိုင်ငံကမြန်မာပြည်သူတွေနဲ့အတူရပ်တည်မှာဖြစ်ကြောင်းစစ်တပ်ဖိနှိပ်မှုတွေချက်ချင်းရပ်ပစ်ဖို့အပြင်ဒေါင်ဆန်းစုကြည်နဲ့ဖန်ထားသူတွေကိုပြန်လွှတ်ပေးပြီးနိုင်ငံတွင်ဒီမိုကရေစီပြန်ထူထောင်ပေးဖို့တောင်းဆိုကြောင်းဝန်ကြီးချုပ်ဂျွန်ဆန်ကတွစ်တာမှာရေးပါတယ်။ February 1ရက်အာဏာသိမ်းပြီးချိန်ကစလို့စစ်တပ်ကဒီမိုကရေစီရေးတောင်းဆိုဆန္ဒပြသူတွေကိုပြင်းပြင်းထန်ထန်နှိမ်နှင်းနေရမှာဗိုလ်တပ္ပုနေကတော့ဆန္ဒပြသူတေဆုံးမှုအများဆုံးဖြစ်ခဲ့ပြီးဒီလိုဆန္ဒပြသူတွေကိုတပ်ဖြတ်မှုတွေအတွက်ရှုံချကြောင်းလဲဝန်ကြီးချုပ်ကပြောပါတယ်။ဗြိတိန်အစိုးရကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်စစ်တပ်ခေါင်းဆောင်6ဦးပေါ်မှာအရေးယူတံခတ်မှုတွေချမှတ်ခဲ့ပါတယ်။မြန်မာစစ်တပ်အာဏာသိမ်းမှုနဲ့ပတ်သက်ပြီးစစ်တပ်အဆင့်မြင့်အရာရှိ19ယောက်ကိုဗြိတိန်ကအလားတူတံခတ်အရေးယူထားပြီးဖြစ်ပါတယ်။
ဒီလိုရေအမေရိကန်တန်မနက်ဖက်မြန်မာဝါသားအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 938တုံညလိုင်းဒိုမီတာ40 kHz 948တုံညလိုင်းဒိုမီတာ48 kHz 615တုံညနဲ့လိုင်းနက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA အမေရိကန်တန်ကတောက်ချာနေမနက်ခင်သတင်းတွေကိုဆက်လက်ကြေညာနေပါတယ်ကျွန်တော်အောင်မြတ်သူပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့လို့ရက်ကိုစန့်ကျင်တဲ့အကြမ်းမဖက်တဲ့ CDM အာဏာပိုင်ဆိုင်ရေးလှုပ်ရှားမှုမှာပူးပေါင်းလာကြတဲ့ပြည်ပရောက်မြန်မာတန်ယုံဝန်ထမ်းတွေတိုးလာနေပါတယ်။ကြာသပတေးနေ့မှာဆိုရင် American ပြည်ထောင်စု Washington DC အခြေစိုက်မြန်မာတန်ယုံကတတိယအတွင်းဝန်ဦးကျော်စောထွန်းပါဝင်တန်ဝန်ထမ်း5ဦး CDM လှုပ်ရှားမှုမှာပူးပေါင်းလိုက်ကြောင်းကြေညာခဲ့တာပါ။ဖိနှိပ်ခံမြန်မာလူထုနဲ့ပူးပေါင်းမှုဆုံးဖြတ်လိုက်တဲ့တန်ဝန်ထမ်းတူဖြစ်တဲ့ဦးကျော်စောထွန်းကိုမန်အင်ဂျင်နိုင်ကတည်တန်းဆက်သွယ်မေးမြန်းရမှာတော့တန်ယုံဝန်ထမ်းတွေရဲ့ယက်တိချက်နဲ့ဆက်လုပ်မဲ့အစီအစဉ်တွေကိုဦးကျော်စောထွန်းကရှင်းပြပါတယ
်။ကျွန်တော်ရေလုံးပြောပြရစီကျွန်တော်ကဒီကမှာလုပ်တဲ့ CDM ဘုံဘန်ကယုံမတက်ဘဲနဲ့ယုံထွက်တာပါ။ကျွန်တော်တို့ဒီ CDM ဘုံဘန်ကယုံတက်ပြီးယုံထွက်တာပါ။ကျွန်တော်တို့ဒီကယုံတက်ပြီးယုံထွက်ခြင်းဆိုတဲ့အခါကကျွန်တော်တို့အာနာပိစံခြင်းလို့ပြောလို့ရပါတယ်။အဓိကဒီစစ်ကောင်စီဆိုရရဲ့ဟိုအာဘော်ရီလမ်းညွှန်ချက်တွေကျွန်တော်တို့လိုင်းနဲ့အချင်းတော်ရင်းမရှိပဲနဲ့ကျွန်တော်တို့ကိုလက်ရှိဆိုရင်ပိုင်းကနေလို့ဒီပါပဲကျွန်တော်တို့မြန်မာပြည်ကနေ release flight day ကောင်းဆောင်ရတဲ့ဖိုင်ရတဲ့ဆက်ဆက်ကျွန်တော်တို့တိုင်းပြည်မြန်မာလူမျိုးအကျိုးအတွက်ပေါ့နော်ကျွန်တော်တို့မလုံးမစစ်ဆိုတဲ့အားရှိပါတယ်ကျွန်တော်တို့မှမလုံးပေးရင်သူတို့ဘယ်လိုလုပ်ကြမလဲဒါလိုလေးတွေပေါ့နော်ဒါကအခုလက်ရှိပြည်သူတွေအတွက်လုပ်ရမယ့်အလုပ်တွေရှိပါတယ် ဒါကကျွန်တော်တို့မျိုးကလူမျိုးတွေအတွက်တို့ရဲ့အကောင်းဆုံးရတဲ့ဟာတွေရှိပါတယ်။အဲ့ဒါကြီးကတော့ကျွန်တော်တို့ဆက်လုပ်မှာပါ။ကျွန်တော်တို့ရဲ့သဘောထားနဲ့မတိုက်ဆိုင်တဲ့အဲခိုင်းစေခြင်းမျိုးဟောစာတွေတော့ကျွန်တော်တို့အမိန့်နာခံပြီးလုပ်ပြီးလောက်ဆောင်ပြီးတော့မှမဟုတ်ပါဘူး
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့လုပ်ရက်ကိုစန့်ကျင်ကြောင်းကြေညာခဲ့တာအခုဆိုရင်ဝါရှင်တန်တန်ယုံမှာဝန်ထမ်း9ဦးရှိသွားပါပြီ။ဒီမတိုင်ခင်မှာလည်းကုလသမဂ္ဂဆိုင်ရာတန်မတ်ကြီးဦးကျော်မိုးထွန်းသူနေရာမှာစစ်အာဏာပိုင်တွေအစားထိုးဖို့ကြိုးစားခဲ့တဲ့ဒုတိယအမြဲတမ်းကိုယ်စားလှယ်ဦးတင်မောင်နိုင်တို့လည်းအကြမ်းမဖက်တဲ့အာဏာပိုင်ဆိုင်ရေးလှုပ်ရှားမှုကိုထောက်ခံကြောင်းပြောဆိုခဲ့ကြတာပါ။ကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့ကမြန်မာတန်ယုံဝန်ထမ်း2ဦးကလည်းဒီအပတ်ထဲမှာစစ်အာဏာသိမ်းမှုကိုစန့်ကျင်တဲ့လှုပ်ရှားမှုမှာပူးပေါင်းပါဝင်ခဲ့တယ်လို့ကြာသပတေးလေးမှာတော့ဂျာမနီနိုင်ငံဘာလင်မြို့တော်ကမြန်မာတန်ယုံဝန်ထမ်း3ဦး၊ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကတန်ယုံဝန်ထမ်း3ဦးတို့လည်းပူးပေါင်းသွားခဲ့ကြပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေအတွင်းသတင်းသမားတွေဖမ်းဆီးခံရထိခိုက်ဒဏ်ရာရတဲ့အပေါ်သတင်းဌာနတွေနဲ့အဖွဲ့အစည်းတွေကသတိပေးနေပါတယ်ဆန္ဒပြပွဲတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကနှိမ်နင်းနေတာကိုသတင်းယူနေစဉ်ဖမ်းဆီးခံရတဲ့ AP သတင်းဌာနကတပ်ပုတ်ဆရာကိုသိန်းစောကိုချက်ချင်းပြန်လွှတ်ပေးဖို့ American ပြည်တော်စုဝါရှင်တန်ခြေစိုက်အမျိုးသားသတင်းတောက်အတင်းကတောင်းဆိုလိုက်ပါတယ်ဖမ်းဆီးရေးယူခံရတဲ့သတင်းတောက်ကိုသိန်းစောရဲ့ဘေးကင်းလုံခြုံရေးအတွက်လဲစိုးရိမ်ကြောင်းသတင်းတောက်အတင်းဥက္ကဋ္ဌLisa Nicole Matthews နဲ့ AP သတင်းထားကတာဝန်ရှိသူတူဖြစ်တဲ့ Angela Grally Keane တို့ကလည်းကြာသပတေးနေ့ထုတ်ပြန်ချက်မှာပြောဆိုထားပါတယ်။သတင်းသမားတွေကိုတာဝန်ကိုထမ်းဆောင်နေတာကိုဖန်စီအေးအေးယူတာဟာလက်ခံနိုင်စရာမရှိကြောင်းနဲ့အ мян ဆုံးပြန်လွှတ်ပေးဖို့လည်းတောင်းဆိုထားပါတယ်။ VOA American အသံကလည်းမန္တလေးမြို့မှာသတင်းယူနေစဉ်လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်မှုကြောင့် VOA သတင်းတောက်တူပါဒဏ်ရာရခဲ့တဲ့အပေါ်ပြစ်တင်ရှုတ်ချခဲ့တာပါ။ဒီမိုကရေစီစနစ်မှာသတင်းလွတ်လပ်ခွင့်နဲ့လွတ်လပ်စွာသတင်းစီးဆင်းမှုတွေရှိရမှာဖြစ်ကြောင်းလဲ VOA ရာယီညွှန်ကြားမှု Yolanda Lopez ကထုတ်ပြန်ကြတဲ့မှာပြောဆိုထားပါဗျ။မြန်မာနိုင်ငံမှာဆက်အာဏာသိမ်းမှုကိုစန့်ကျင်တဲ့လှုပ်ရှားမှုကိုအာဏာပိုင်တွေကအကြမ်းဖက်နှိမ်နင်းမှုတွေတိုးမြင့်လာနေချိန်မှာသတင်းသမားတွေကိုဖမ်းဆီးအရေးယူတာပြစ်မှတ်ထားတာတွေကိုကုလသမဂ္ဂနဲ့နိုင်ငံတကာအသိုက်အဝန်းကလည်းသတိပေးထားပါဗျ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားယာနဲ့ချီပြီးတော့ဗန်ကောက်မြို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရှိမှစုဝေးခဲ့ကြပါတယ်။ဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေအကြမ်းဖက်နှိမ်နင်းရကထိခိုက်သေဆုံးသူတွေအတွက်လည်းဆုတောင်းခဲ့ကြတယ်လို့လှုပ်ရှားမှုကိုဦးဆောင်သူတူဖြစ်တဲ့ကုဆိုင်က VOA ကိုပြောပါတယ်
။ဟုတ်ကျွန်တော်တို့ဒီနေ့လောကအထင်းမှာကတော့မာဒီမာကြားဆုံးသွားတဲ့ကျွန်တော်တို့ရဲ့ဒီလူတွေဆိုတာဝန်ထမ်းချင်းထိမှတ်ပါနော်။ဒီလိုလူတွေနဲ့ပတ်စီကိုလည်းကျွန်တော်တို့အမြန်ပုံပြီးနဲ့ကျွန်တော်ဒီနေ့ရဲ့ဒီကိစ္စပေါ့ကျွန်တော်တို့ကူညီပေးဖို့ကျွန်တော်တောင်းဆိုခဲ့ပါတယ်ကျွန်တော်တို့ဒီလိုတွေအလကားနေနေအသက်အသက်တွေဆက်မဆုံးဆုံးပြီးကျွန်တော်တို့ရဲ့အဓိကကြီးရဲ့ချက်ပေါ့နော်အများဆုံး action ယူပေးဖို့ကျွန်တော်တို့ဒီကနေ့တောင်းဆိုပါတယ
်လုံခြုံရေးတပ်ဖွဲ့တွေရဲ့နှိမ်နင်းမှုကြောင့်ဗုဒ္ဓဦးနေကလူပေါင်း38ယောက်ထက်မနည်းတည်ဆုံးခဲ့ရတာကြောင့်အာနာသိမ်းပြီးနောက်သူတက်တန်ကိုအများဆုံးနေအဖြစ်လဲလူ့သမဂ္ဂကပြောဆိုထားပါတယ်အိန္ဒိယနိုင်ငံရဲ့ပထမအဦးဆုံးပြည်တွင်းထုတ် COVID-19 ကာကွယ်ဆေးသစ်ဟာ87ရာခိုင်နှုန်းအထိထိရောက်မှုရှိတယ်လို့ဗုဒ္ဓဟူးနေ့မှာထုတ်ပြန်ပါတယ်။ COVAXIN လို့အမည်ရတဲ့ဒီကာကွယ်ဆေးကို Hyderabad ခြေစိုက်ဆေးဝါးကုမ္ပဏီတစ်ခုဖြစ်တဲ့ Bharat BioTech နဲ့အစိုးရကြောနောက်ခံပေးထားတဲ့အိန္ဒိယဆေးဝါးသုတေသနကောင်စီတို့ကပူးတွဲထုတ်လုပ်ခဲ့တာဖြစ်ပါတယ်။အသက်18နှစ်နဲ့68နှစ်အကြားလူပေါင်း2000ကျော်ကိုကြေကြေပြန့်ပြန့်ဆန့်သက်ခြင်းကနေဒီအဖြေတွေကိုရရှိလာတာဖြစ်ပါတယ်။နှစ်ကြိမ်ထိုးနိုင်ရမယ့်ဒီဆေးသစ်ဟာဗြိတိရှ်မျိုးကွဲကိုရိုနာဗိုင်းရပროဘလဲထိရောက်ကြောင်းစမ်းသပ်တွေ့ရှိရပါတယ်။ဒီသတင်းဟာသိပ္ပံပညာနဲ့ကိုရိုနာဗိုင်းရပ်တိုက်ဖျက်ဖို့အတွက်ကာကွယ်ဆေးသမိုင်းမှာအရေးပါတဲ့မှတ်တိုင်တစ်ခုဖြစ်တယ်လို့ Virus BioTech ရဲ့ဥက္ကဋ္ဌဒေါက်တာ Krishna Ellis ကလည်းပြောပါတယ်။အိန္ဒိယလူဦးရေ 1.3 ဘီလီယံတဲကတန်း300ကိုအောက်ကလမတိုင်မီကာကွယ်ဆေးထိုးဖို့အစိုးရရဲ့နှီးကွေးတဲ့အားထုတ်မှုအတွက်ဒီသတင်းဟာကြိုးစိုးဝယ်ရာဖြစ်ပါတယ်။အိန္ဒိယအစိုးရကတော့ဒီကာကွယ်ဆေးသစ် COVAXIN ကိုအရေးပေါ်အသုံးပြုဖို့အတွက်ခွင့်ပြုထားပြီးဖြစ်ပါတယ်။ဒီပတ်အစောပိုင်းမှာဝန်ကြီးချုပ် Narendra Modi ကတော့ Oxford ထုတ် AstraZeneca အစား COVAXIN ကာကွယ်ဆေးကိုပထမအကြော့ထိုးဖို့ရှိနေပါတယ်။အိန္ဒိယနိုင်ငံမှာလူ70သန်းကျော် COVID-19 ကူးစက်လျက်ရှိပြီးကမ္ဘာပေါ်မှာ American ပြည်ထောင်စုပြည်လျင်ဒုတိယကူးစက်မှုအများဆုံးနိုင်ငံလည်းဖြစ်ပါတယ
်။တောက်ကြနေမနေ့ပိုင်းအတွက်ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကို Talking News တဲ့နဲ့ကိုအောင်မြတ်သူတို့ပြောပြပေးကြတာပါရှင်။VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ Internet စာမျက်နှာ burmese.voanews.com တို့မှာလည်းကျမတို့အခုထုတ်လွှင့်ပေးနေတဲ့ကြိုင်နဲ့ထဲပဲဖန်ယူနှားဆင်နိုင်ပါတယ်။အခုတော့သတင်းလွှာတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်တင်ဆက်ပေးပါမယ်။အရင်ဆုံးတော့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အဖွဲ့ရုံကတန်ယုံဝန်ထမ်း3ဦးစီရီယံလှုပ်ရှားမှုတွေမှာပါဝင်လာတဲ့အကြောင်းကိုပြောပြပေးပါမယ်ရှင်။ မြန်မာနိုင်ငံမှာဆီအာနာတင်လိုက်တာကိုစန့်ကျင်တဲ့အနေနဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အဖွဲ့ရုံးကတန်ယုံဝင်နှံ3ဦးဟာလည်း CDM အကြမ်းမဖက်အာနာဖီဆန်ရေးလှုပ်ရှားမှုမှာပူးပေါင်းလိုက်ပါတယ်။ဒီထဲကတဦးဖြစ်တဲ့ဆွစ်ဇာလန်နိုင်ငံကုလသမဂ္ဂဆိုင်ရာအမြဲတမ်းကိုယ်စားလှယ်အဖွဲ့ရုံးကပထမအတွင်းဝန်မတ်ထရီထရာနန်ဒီကတော့လူလူဘက်ကရက်တီဖို့အခုလိုဆုံးဖြတ်ခဲ့တာလို့ပြောပါလေ
အခုလိုမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေမှာကျမတို့လူပြည်သူဝင်တဲ့တဦးအနေနဲ့ပြည်သူဆန္ဒနဲ့သဘောထားကိုအလေးပေးပြီးတော့အမှန်တရားဘက်ကရက်တီဖို့ဆုံးဖြတ်လိုက်တဲ့အတွက်ကိုတက်နိုင်တဲ့ဘက်ကနေပြီးတော့ CDM မှာပါဝင်မှုဆုံးဖြတ်လိုက်တာဖြစ်ပါတယ်ပြည်သူသားနဲ့အဓိကလို့ယုံကြည်ပါတယ်ကျေးဇူးတင်ပါတယ်ရှင
်နောက်တဦးဖြစ်တဲ့ပထမအတွင်းဝင်မခိုင်စန္ဒီဝင်းမင်းကလည်းအမှန်တရားဘက်ကရက်တီလိုတဲ့အတွက်အခုလို CDM လှုပ်ရှားမှုမှာပါဝင်ရတာဖြစ်တယ်လို့ပြောပါတယ်
မြန်မာနိုင်ငံမှာအခုဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့အမှန်တရားနဲ့ဒီမိုကရေစီအတွက်တိုက်ပွဲဝင်နေတဲ့ပြည်သူလူထုနဲ့အတူတရားရဲရည်တည်ခြင်းနဲ့အတွက်ရောပြည်သူတွေရဲ့ CDM လှုပ်ရှားမှုကိုအရှိန်အဟုန်မြင့်စေခြင်းနဲ့အတွက်ပါကျွန်မအနေနဲ့ဒီ CDM လှုပ်ရှားမှုမှာပါဝင်လိုက်တာဖြစ်ပါတယ
် CDM လှုပ်ရှားမှုမှာပါဝင်လာသူဂျနီဗာမြို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အဖွဲ့ရုံးဒုတိယအတွင်းဝင်မတ်ခင်ချမ်းမြေကလည်းသူဒီလှုပ်ရှားမှုမှာပါဝင်ရတဲ့ရည်ရွယ်ချက်ကိုအခုလိုပြောပါတယ်
ဒီပါရောက်နေတဲ့မြန်မာတန်ရုံဝန်ထမ်းတဦးအနေနဲ့ဒီစီရီယံလှုပ်ရှားမှုမှာပါဝင်လိုက်တာဟာကျမတို့မြန်မာနိုင်ငံမှာတရားမျှတမှုနဲ့ဒီမိုကရေစီအတွက်တိုက်ပွဲဝင်နေတဲ့မြန်မာနိုင်ငံသူနိုင်ငံသားအလုံးအတွက်အင်အားတစ်ခုဖြစ်လာမယ်ဆိုတဲ့ယုံကြည်ချက်နဲ့ကျမဒီလှုပ်ရှားမှုမှာပါဝင်ဆောင်ရွက်ခြင်းဖြစ်ပါရဲ့ရှင
် American ပြည်တော်စု Washington မြို့တော်မြန်မာနိုင်ငံတန်ရုံကတန်ဝန်ထမ်း၅ဦးဖြစ်တဲ့ဦးစင်ဖုံးတင်ဒေါ်သက်ထားမြတ်ဤစံဒေါ်ကျူကျူမြင့်ဥကျော်စွာချွန်တဲ့ဒေါ်စုစုအောင်တို့ဟာ CDM လှုပ်ရှားမှုမှာပါဝင်လိုက်တဲ့အကြောင်းမနေ့တုန်းကသူတို့ကိုယ်ပိုင် Facebook စာမျက်နှာတွေကနေအသီးသီးကြေညာခဲ့ပါတယ်။ဂျာမနီနိုင်ငံဘာလင်မြို့မြန်မာတန်ယုံဝန်ထမ်း၃ဦးလည်း CDM လှုပ်ရှားမှုမှာမနေ့တုန်းကပါဝင်လာပြီးဒီဝန်ထမ်းတွေကသူတို့အနေနဲ့ CDM လှုပ်ရှားမှုမှာပါဝင်ပေမဲ့အလောက်ကနှုတ်ထွက်တာမဟုတ်ဘူးလို့လည်းပြောဆိုထားပါတယ်။မြန်မာနိုင်ငံမှာ February 1ရက်နေ့နောက်ပိုင်းဆန္ဒဖော်ထုတ်မှုတွေနဲ့ဆက်နွယ်ပြီးအသက်ဆုံးရှုံးမှုတွေရှိတဲ့အပေါ်မှာအထူးစိတ်မကောင်းဖြစ်မိတယ်လို့ Washington မြန်မာနိုင်ငံတန်ယုံကမနေ့တုန်းကပဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာလူညူရေးတပ်ဖွဲ့တွေရဲ့အင်အားသုံးနှိမ်နင်းတာကြောင့်ငင်းငင်းချမ်းချမ်းဆန္ဒဖော်ထုတ်နေတဲ့သူတွေအသက်ဆုံးရှုံးခဲ့ရတဲ့အပေါ်မှာဝမ်းနည်းမိကြောင်းနဲ့ဒီလိုအင်အားသုံးနှိမ်နင်းတာတွေကိုလည်းပြင်းပြင်းထန်ထန်ဆန့်ကျင်ကန့်ကွက်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်ရှင်။
VOA ကနေတနစ်တာနောက်ဆုံးသတင်းတွေကို email ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet ဆာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစေ။VOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင
် VOA American တန်ရဲ့တောက်ချာနေမနေ့ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတဲ့လူရက်ကိုစန့်ကျင်တဲ့အကြမ်းမဖက်တဲ့ CDM အာဏာဖီဆန်ရေးလှုပ်ရှားမှုမှာပူးပေါင်းလာတဲ့ပြည်ပရောက်မြန်မာတန်ရုံဝန်ထမ်းတွေတိုးလာနေပါတယ်ကြာတာပရင်းနေမှာဆိုရင်လေ American ပြည်ထောင်စု Washington DC အခြေစိုက်မြန်မာတပ်ရုံးကတတိယအတွင်းဝန်ဦးကျော်စွာချွန်အပါအဝင်ဝန်ထမ်း၅ဦး CDM လှုပ်ရှားမှုမှာပူးပေါင်းလိုက်ကြောင်းကြေညာခဲ့ပါတယ်။ဖိနှိပ်ခံမြန်မာလူထုနဲ့ပူးပေါင်းမှုဆုံးဖြတ်လိုက်တဲ့တပ်ရုံးဝန်ထမ်းတဦးဖြစ်တဲ့ဦးကျော်စွာချွန်ကိုမတ်အင်ဂျင်နိုင်ကတီးတန့်ဆက်သွယ်မေးမြန်းထားပါတယ်ရှင်
။အခုဆိုရင်ပေါ့နော် Washington DC မှာရှိတဲ့မြန်မာတန်ယုံကဒီတတိယအတွင်းဝင်ဥကျော်စွာထွန်းဦးဆောင်ပြီးတော့ပေါ့နော်ဒီတန်ယုံဝင်တန်း၅ယောက်ကနေပြီးတော့အခုဒီ CDM အမိတ်မနာခံရေးဒီအကြမ်းမဖက်လှုပ်ရှားမှုမှာပေါ့နော်ပါဝင်လာတယ်ဆိုတဲ့အခါကျတော့အခုဥကျော်စွာထွန်းတို့ဘာဆက်လုပ်ဖို့ရှိလဲရှင်
ဘာသာလောက်ဘူးလဲဆိုတော့ကျွန်တော်ရဲ့အဓိကရည်ရချက်ကကျွန်တော်ရဲ့ကာဗတ်စစ်ဆိုင်ကြီးတောင်းဖို့ကိုကျွန်တော်ဥတည်ကြီးပဲပါတယ်ခင်ဗျအဲ့တော့ကိုလည်းကျွန်တော်တို့ဆက်လက်ဆောင်ရွက်သွားမှာပါ
အဲ့တော့ဟိုဆိုလိုတာကအခုဆိုရင်ဥကျော်စွာထွန်းကိုယ်တိုင်ဒီတတိယအတွင်းဝင်နဲ့ပဲဆက်ပြီးတော့တာဝန်ထမ်းဆောင်မယ်ဒါပေမဲ့တစ်ဖက်မှာလည်းဒီ CDM movement နဲ့မှာဟိုပါဝင်နေဆိုတဲ့အနေထားလားရှင
်ဟုတ်ပါတယ်ခင်ဗျဟုတ်ပါတယ်
ဟုတ်ကဲ့အဲ့တော့လက်ရှိမှာကြတော့ဟိုတန်ယုံမှာကတန်မကြီးဥအောင်လေးလည်းရှိနေတဲ့ခါကြတော့အခုဒီဥကျော်စွာထွန်းတို့က CDM နဲ့မှာပါဝင်လာတဲ့ခါကြတော့အဲ့ဒီတန်မကြီးဥအောင်လေးနဲ့ကြတော့ဆက်ဆံရေးဘယ်လိုရှိမလဲရှင
်။အာတန်မကြီးကတော့ကိုရီးယားကျွန်တော်တို့ကို YouTube ပိုင်းဝင်ပေးထားပါတယ်။လက်လက်စွာတဘောရကိုရီးယားပိုင်းဝင်ပေးထားပါတယ်။ဘာတခုမှကျွန်တော်တို့ကိုချုပ်ကန့်တာချင်းတမိထားခြင်းမရှိပါဘူးခါတော့ကျွန်တော်အဲ့ဒါလေးတော့ပြောပြပါစီ။
ဟုတ်ကဲ့ဒါပေမဲ့အဲ့တော့သူကိုယ်တိုင်က
ဟုတ်ကဲ့
ဟုတ်ကဲ့သူကိုယ်တိုင်ကျတော့ဟို CDM တဲမှာပါဝင်ဖို့ပေါ့နော်အခုဆိုရင်ဒီနယူးယောက်ကကုလသမဂ္ဂဆိုင်ရာမြန်မာတံမကြီးဦးကျော်မိုးထွန်းလိုမျိုးပေါ့နော်သူကဒါဆရာနာတိန်နာကိုဆန့်ကျင်နေဆိုတာမျိုးပေါ့ဒေါက်တာဆန်းစုကြည်အရတားဆိုရတာသူကကိုစားပြုတယ်ဆိုတာမျိုးဒီဥအောင်နေဘက်ကရောအဲ့လိုပြက်ပြက်တတရက်တည်လာမဲ့အခြေအနေရောဘယ်လိုရှိမလဲရှင
်အဲ့ဒါတော့ကျွန်တော်မပြောပြရသေးနဲ့ခင်ဗျဘာလို့လဲဆိုတော့ဒူးဒီကပုဂ္ဂိကအခက်လာချက်ဖြစ်တဲ့အတွက်ကြောင့်သူကိုယ်တိုင်ပြောတာသူကိုယ်တိုင်ဖြေတာပဲကောင်းပါလိမ့်မယ်ဘာလို့လဲဆိုတော့ကျွန်တော်ကတမျိုးပြောတူတာတူတခုလုပ်တယ်ဆိုရင်လည်းကျွန်တော်လည်းမကောင်းပါဘူးသူလည်းမကောင်းပါဘူးအဲ့တော့ကြောင့်တော့ကာကန်ရှင်တွေကိုပဲတည့်ရဲဥသာဖြစ်တာကပုံပြီးတည့်အောင်လုပ်ထမှာလေဗျာ
ဟုတ်ကဲ့ရှင်အဲ့တော့ဟုတ်ကဲ့ဦးကျော်စွာထွန်းတို့ကြတော့အခုဆက်ပြီးတော့ဟိုတာမကြီးကလည်းရွေးချယ်ပိုင်ခွင့်ရှိတဲ့ခါကျတော့ဟိုဒီတန်ယုံကိစ္စတွေမှာလည်းဟိုဆက်ပြီးတော့လှုပ်ဆောင်မဲ့ခါကျတော့ဟိုဘယ်လိုပုံစံမျိုးဆောင်ရွက်မလဲရှင်ဘာလို့ဆိုတော့စစ်တပ်ကဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီကလည်းသူကလည်းညွှန်ကြားချက်တွေကတော့လည်းလာမှာပေါ့နော်ဆိုတော့အဲ့လိုညွှန်ကြားချက်တွေနဲ့ပတ်သက်ပြီးတော့ကြတော့ဦးကျော်စွာထွန်းတို့ဘယ်လိုဆက်လုပ်ဖို့ရှိမလဲရှင
်အာကျွန်တော်ရေလုံးပြောပြရစီကျွန်တော်ဒီပြည်မှာလုပ်တဲ့ CDM ဘုံဘန်ကယုံတက်ပြန်လာယုံဆိုတာပါကျွန်တော်တို့ဒီ CDM ဘုံဘန်ကယုံတက်ပြီးယုံထွက်တာပါကျွန်တော်တို့ဒီကရုံးတက်ပြီးရုံးထွက်ခြင်းဆိုတဲ့အခါကကျွန်တော်တို့အာဏာပြန်ဆန်းခြင်းလို့ပြောလို့ရပါတယ်။အဓိကဒီစစ်ကောင်စီဆိုရရဲ့ဟိုအာဘော်ရီလမ်းညွှန်ချက်တွေကျွန်တော်တို့လိုက်နေချင်းတော်ရင်းမရှိပဲနဲ့ကျွန်တော်တို့ကိုလက်ရှိဆိုရင်မန်ဂျာနေနေလို့ဒီပါပဲ။ကျွန်တော်တို့မြန်မာပြည်ကိုပြန်နေတဲ့ relief flight တွေကောင်စီဆိုင်ရာစစ်ဆေးရက်တွေဆက်ဆက်ကျွန်တော်တို့တိုင်းမြန်မာလူမျိုးအကျိုးအတွက်ပေါ့နော်။ကျွန်တော်တို့မလုံးမဖြစ်ဆိုတဲ့အခါကြီးရှိပါတယ်။ကျွန်တော်တို့မှမလုပ်ပြင်းသူတို့ဘယ်လိုလုပ်ကြမလဲ။ပါလို့လေဘောနော်ဒါဒါကအခုလက်ရှိပြည်သူတွေအတွက်လောက်ရမယ့်အလုပ်တွေရှိပါတယ်ဒါကကျွန်တော်တို့မျိုးကလူမျိုးတွေအတွက်တို့ရဲ့အကောင်းကျိုးရတာရှိပါတယ်အဲ့ဒါကြီးကတော့ကျွန်တော်တို့ဆက်လုပ်မှာပါကျွန်တော်တို့ရဲ့သဘောထားနဲ့မတိုက်ဆိုင်တဲ့ခိုင်းစေခြင်းမျိုးဟိုစားတွေတော့ကျွန်တော်တို့အမိန့်နာခံပြီးလုပ်ပြီးလုံဆောင်ပြီးတော့မှာမဟုတ်ပါဘူး
ဟုတ်ကဲ့ဆိုတော့အခုဒါဆိုရင်အခုလိုတန်ယုံကတန်ယုံဝင်တဲ့နေ့ကဒီ CDM မှာပါဝင်ပေမဲ့ဒီတန်ယုံအလုပ်တွေအထူးသဖြင့်ဒီနိုင်ငံမှာရှိနေတဲ့အမေရိကန်မှာရှိတဲ့မြန်မာနိုင်ငံသားတွေအတွက်တန်ယုံရဲ့လုံဆောင်ရမယ့်တာဝန်တွေကိုတော့ဟိုမပြတ်ပေါ့နော်ဆောင်ရွက်သွားမယ်ဆိုတဲ့အနေထားလားရှင
်ဟုတ်ပါတယ်ခင်ဗျာအဲ့ဒီအပြင်မှာရှိပါသေးတယ်ခင်ဗျာကျွန်တော်တို့ဒီလက်ရှိကျွန်တော်တို့ CIA ဘေးတပ်ကတော်တော်ပြောပြရစီကျွန်တော်တို့မျိုးလည်းနဲ့ဒီမကိုစီဆိုတာပေါ်ထွန်းရတဲ့အခုလာအရာကြီးအစိုးရအနေနဲ့သူတို့ဖွဲ့စည်းတဲ့ CIA ဘေးကိုလည်းနိုင်ငံသားအသိမပြုအောင်အနာတည့်ရမယ်အောင်တပ်ပံဘူးကုညတောင်းပါမယ
်ဒါဆိုရင်ဦးကျော်စွာထွန်းတို့အခုလို CDM အဲ့လိုအမိန့်မနာခံရေးမှာပါဝင်လာတဲ့တစ်ဖက်မှာလည်းရုံးဆက်တက်မယ်ဆိုတော့ဒီမိသားစုအပေါ်မှာရော CDM movement မှာပါဝင်တဲ့အတွက်ဟိုထိခိုက်လာနိုင်ကြရောရှိလားရှင
်အဲဒါတော့ကျွန်တော်လည်းအတမလို့ပြနိုင်မှုပြဘာလို့လဲဆိုတော့ဒူးကြရဲ့ရင်းနှီးစိတ်တဲ့ကိုပြောကျွန်တော်မြင်နိုင်စွမ်းမရှိတဲ့အတွက်ကြောင့်ဖြစ်လာမယ်ဆိုတော့လည်းကျွန်တော်တို့အတမပြောနိုင်မှာပေါ့ကျွန်တော်ငါးရက်ကတော့မြန်မာမိသားပါအဲ့ဒါဖြစ်လာဆိုတော့ကျွန်တော်တို့ဆုံးဖြတ်ချက်ခဲ့တာပါအ
ဲ့တော့ဟိုလုံခြုံရေးအနေထားရောဘယ်လိုဖြစ်လာနိုင်လဲရှင်ဒီဘက်ကဒီအကိုတို့ဒီအခုဆိုရင်ဒီဥကျော်စွာထွန်းတို့ဟို9ရောက်စလုံးပေါ့နော် CDM မှာပါဝင်လာတဲ့ဒီတန်ယုံဝင်တဲ့ဒီ9ရောက်စလုံးရဲ့လုံခြုံရေးအခြေအနေရောဘယ်လို
အဲတမဘက်ယုံကြည်ပါတယ်ခင်ဗျာဒီလိုဒီမိုကရေစီနိုင်ငံကြီးမှာကျွန်တော်တို့နေနေလက်လောနေနေတဲ့အခြေအနေခါလာကျွန်တော်တို့ရဲ့အသက်ဝစီလုံခြုံမှုတော့ကျွန်တော်တို့လုံခြုံပါတယ
်ဒီမှာရှိတဲ့အတိုင်းဝိုင်းပေါ့နော်ဝါရှင်တန် DC Virginia Maryland မှာရှိတဲ့မြန်မာအတိုင်းဝိုင်းကနေပြီးတော့တန်ယုံဝန်ထမ်းတွေအနေနဲ့ CDM မှာပါဝင်ဖို့ဆိုပြီးတော့သူတို့တောင်းဆိုလာတာရှိရပေါ့လေအဲ့လိုတောင်းဆိုလာတဲ့ဓာတ်ရှိတဲ့နေရာမှာအခုလို့ပေါ့နောက်ဆုံးအချိန်မှာဥကျော်စွာထွန်းတို့ဟိုဆုံးဖြတ်ချက်ချလိုက်တာပေါ့နော် CDM မှာပါမယ်ဆိုပြီးတော့ဆုံးဖြတ်ချက်ချလိုက်ရတဲ့အကြောင်းကိုပြောပြပါအောင်ရှင
်တကယ်တကယ်အခြေတည်ကြပြောမယ်ဆိုရင်ကျွန်တော်နေပြီးတော့မှတင်းနေပြီဒီဒီမှာလေးစားပြီးတော့တော်ဆုံးဆုံးသွားတဲ့အချိန်အစားပြီးတော့ကျွန်တော်တို့ဒီရနေမှာမကောင်းကြကြတာပါဗျာကျွန်တော်တို့ကိုကြည့်ခဲ့ပါတယ်အဲ့ဒါ ATM နဲ့စားပြီးကျွန်တော်တို့ကျွန်တော်တို့ပြောပါဗျာဆန္ဒလေးတွေကိုသာဖြစ်ပြီးတော့ဖလဲကြပါတယ်အချိန်တွေကကျွန်တော်တို့စားပြီးကောင်းတယ်ပေါ်ပါတယ်ဖြစ်လာနိုင်တဲ့ဒုစရီအကောင်လုံးစဉ်းစားကြပါတယ်အပြောမျိုးဆိုကျွန်တော်တို့ဒီမူးမှန်ကြီးတဲ့ပါဖို့ကိုကျွန်တော်တို့ကြိုးစားခဲ့တာလုံးခဲ့တဲ့နှစ်ပတ်ကျော်သုံးပတ်တည်းရပါအမှမဟုတ်ပါဘူးထောက်ချုပ်ခဲ့တာပါဗျာအကြအရာအလုံးကိုကျွန်တော်တို့ထောက်ချုပ်ခဲ့ရင်ကျွန်တော်အချိန်ကြာမြင့်ခဲ့တာပါဒါပေ မဲ့ဒီမေးမှာတော့ကျွန်တော်တို့ကိုနောက်ဆုံး finalize decision ဒီလေးချပြသွားတယ်လို့ပြောခဲ့ရတယ
်အခုဒီCDM movement မှာပါဝင်လာတဲ့ဒီဥကျော်စွာထွန်းတို့အနေနဲ့ပေါ့ဒီ New York မှာရှိတဲ့ကုလသမဂ္ဂဆိုင်ရာဒီမြန်မာအမြဲတမ်းကိုယ်စားလှယ်ယုံအဲ့ဒီယုံနဲ့ကောအထူးသဖြင့်ဒီတမတ်ကြီးဥကျော်မိုးထွန်းနဲ့ရောဘယ်လိုပူးပေါင်းဆောင်ရွက်ဖို့ရှိလဲရှင
်ဒါကတော့လော့တော်ဥစားမဖြစ်ပါဘူးမဖြစ်ပါဘူးဆိုတော့ကဆရာကျွန်တော်တို့ PIA နေနေလဲဒီဘာရာကျွန်တော်ဘောခိုင်စီမှာရှိမယ်ရှိနေကျွန်တော်တို့ဘကဆောင်ရွက်ပေးဖို့အတွက်ပါပဲ
အော်ကျမတို့ကြားတာမနေ့ကဆိုရင်တမတ်ကြီးဥကျော်မိုးထွန်းမှာဒီနယူးယောက်မှာရှိတဲ့သူဒီရုံးဖွဲ့ရှီယာနေရာပေါ့နော်ဒီဘက်ဝါရှင်တန်မှာရှိတဲ့စစ်တပ်မှုဘက်ကလာတယ်ဆိုတာမျိုးတွေပေါ့နော်အဲ့ဒါမျိုးတွေလာပြီးတော့ PR ပေးမယ်ဆိုတဲ့အနေအထားမျိုးတွေတတိယနေ့ထွက်ပေါ်လာတယ်ဆိုတဲ့အနေအထားတွေလည်းရှိတော့ဟိုဒီပေါ်မှာဥကျော်စွာထွန်းတို့ဘယ်လိုပြောပြနိုင်မလဲရှင
်ဟုတ်အဲ့ဒါတော့ဟိုကျွန်တော်အဲ့ဒါမှာရှိတဲ့လူတွေအဲ့ဒါမှာရှိတဲ့လူတွေကျွန်တော်အတမင်းကျနာတခုပါတကယ်လက်တွေ့ဥစားလေးကိုဟိုဆုံးဆောင်ပေးပါစနီတာကိုဆုံးဆောင်ပေးပါအားလုံးလည်းကြောင်းဒါကျွန်တော်ကအတွင်းလူဖြစ်တဲ့အတွက်ကျွန်တော်ပြောပြပါမယ်ကျွန်တော်နေရာတမကြီးကကျွန်တော်တို့ပြောပါတယ်ဒီနေ့ရောက်တော့ပါမယ်ဟုတ်ကဲ့မှာလဲတော့မစရင်ကျွန်တော်တို့ကလူချင်းတူပြီးမတန်ရုံးတုံးနဲ့မတန်ဆောင်ပြီးပါမယ်အတွေ့ positive ကျင်းတူကြပါဦးခင်ဗျာအဲ့ဒါကကြတော့ဟုတ်ကဲ့မှာလဲဟိုဂျာတာအငယ်ဒီပေါ့ဗျာအငယ်ဆိုတာဟို PIE ရဲ့နောက် DBI ရဲ့တို့အမှန်တန်ဆောင်နေတဲ့ဒီကဲမှာသူတို့အဆက်လို့ရမလဲဟိုကတော့တရားလို့ရမလားစုံစောနဲ့သူတို့သွားနေရတဲ့အဲဒီဆိုင်ရဲ့အမိသားလေးရှိပါတယ်အဲ့ဒီပုံမှာကျွန်တော်တို့ဒီဒီဝါရှင်တန်ကြီးကတန်တကြီးကသွားရောက်ပြီးအားပေးခြင်းနဲ့ဆွေးနွေးခြင်းတစ်ခုပဲရှိပါတယ်ကျွန်တော်အဲယူရကျတော့ဘာမှမပါပါဘူးခင်ဗျာ
ဟုတ်ကဲ့အဲ့တော့ဟိုတမတ်ကြီးဦးအောင်လင်းကသူကဒီတမတ်ကြီးဦးကျော်မုတ်ထွန်းနဲ့တော့တွေ့ခဲ့သေးလားရှင
်အဲကျွန်တော်ကြားမိတော့မတွေ့ခဲ့ပါဘူးလို့ကြားပါတယ်
โอเคအဲ့တော့ဥကျော်စွာထွန်းတို့ရောသူတမကြီးရိုးဘက်ကဟိုလွတ်လပ်စွာရေးချွဲပိုင်ခွင့်ပေးထားတယ်ဆိုပြီးတော့နောက်ပိုင်းမှာအဲ့လိုဖိအားပေးတာမျိုးရောဖြစ်လာနိုင်လားရှင
်ဟုတ်ဖြစ်လာနိုင်ပါတော့ကျွန်တော်ဒီတမကြီးနဲ့နေခဲ့တဲ့အတုံးလေးကျွန်တော်ဝန်ထမ်းဆောင်ခဲ့တဲ့အချိန်မှာဒီတမကြီးရဲ့စိတ်ဓာတ်တော်တော့ကျွန်တော်ကောင်းစွာသိပါတယ်
အဲ့တော့အခုလိုမြန်မာနိုင်ငံမှာဆိုရင်လည်းဟိုအကြမ်းဖက်ဖြိုခွဲနေနေတာတွေကြောင့်ပေါ့နော်လူသေဆုံးမှုတွေဆိုရင်အခုဆိုရင်50လောက်တောင်ရှိသွားပြီဖြစ်တဲ့အတွက်ဟိုဒီပေါ်မှာရောဒီဥကျော်စွာထွန်းတို့တက်နိုင်ဆုံးပေါ့နော်ဒီဟာမျိုးတွေမဖြစ်အောင်ရပ်တန့်နိုင်အောင်ဘယ်လိုဆောင်ရွက်ပေးနိုင်မှုရှိလဲရှင်
ဒါကတော့ကျွန်တော်အခုကျွန်တော်ဘာမှရှိတဲ့ယူမရှိတဲ့ဆက်ရှင်နေပေါ့နော်ကျွန်တော်တို့ဘက်ကနေတည်းရဲ့အနေထားကိုဒီမှာရှိတဲ့ state department ဘက်ကနေ white house ဘက်ကနေရှိနေတဲ့အနေထားကိုလက်တွေ့ကြကြသိနိုင်အောင်ကျွန်တော် information တွေ share လုပ်ဖို့ရှိပါတယ်
ဟုတ်ကဲ့အခုဆိုရင်ပေါ့နော်ဒီဥကျော်စွာထွန်းတို့ဒီဝါရှင်တန်မှာရှိတဲ့မြန်မာတန်ယုံကဒီတန်ယုံဝန်ထမ်း5ဦးကဒီ CDM မှာဟိုပါဝင်လာတဲ့အတွက်ပေါ့နော်ဟိုဒီ American ပြည်ထောင်စုမှာရှိတဲ့မြန်မာအတိုင်းဝိုင်းကိုတခြားနိုင်ငံတွေရောပေါ့နော်ဒီမြန်မာအတိုင်းဝိုင်းကနေပြီးတော့တကယ်ကိုဟိုသူတို့ဂုဏ်ပြုတဲ့ပေါ့နော်ဒီနာမည်တွေကိုဂုဏ်ပြုတာကြီးလည်းတွေ့ရပါတယ်ဆိုတော့ဒီပေါ်မှာရောဥကျော်စွာထွန်းတို့ဟိုဘယ်လိုတုံ့ပြန်ခြင်းလဲရှင
်အခုလိုလက္ခဏာလိုပြတဲ့တော့လည်းအများကြီးလုပ်စစ်ပါတယ်ကျွန်တော်တို့အနေနဲ့လည်းကျွန်တော်ယုံကြည်တဲ့အစိုးရတရားတည်ဆောက်နိုင်ရေးအတွက်အကိုစားစီပံရေးဆွေးနွေးမှာကျွန်တော်ဆက်လက်ဆောင်ရွက်သွားမှာပဲကျွန်တော်တို့လည်းဟိုယုံကြည်ရအနေနဲ့ပါဝင်ခဲ့တယ်တိုးတူပဲကျွန်တော်တို့လည်းအများလက်လောမှာယုံကြည်လက်ခံထားတဲ့အစိုးရစနစ်ကြောင်းလေးကြီးအတွက်ကိုစားစီပံရေးဆွေးနွေးမှာဆက်လက်ဆောင်ရွက်သွားမှာပဲလို့ပဲပြောချင်ပါတယ
်ဝါရှင်တန် DC ကမြန်မာတန်ယုံတတိယအတွင်းဝင်ဥကျော်စွာထွန်းကိုဆက်သွယ်မေးမြန်းခဲ့တာပါရှင်။ဟုတ်ကဲ့အခုလိုမျိုးပေါ့နော်ကျမတို့အချိန်ပေးပြီးတော့ဒီ CDM movement မှာပူးပေါင်းပါဝင်လာတဲ့အကြောင်းရင်းတွေကိုပြောပြပေးတဲ့အတွက်ဥကျော်စွာထွန်းကို VOE ကအများကြီးကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ကျေးဇူးပါခင
်ဗျာ။မိုင်းဂျင်းနိုင်ဆက်သွယ်မေးမြန်းထားတာပါရှင်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုစန့်ကျင်ကန့်ကွက်တဲ့လှုပ်ရှားမှုတွေကိုအကြမ်းဖက်နှိမ်နင်းတာတွေဟာလူသားတို့အပေါ်မှာကြီးလွန်တဲ့ရာဇဝတ်မှုမြောက်ကြောင်းခူလာသမဂ္ဂကမြမအရေးကျွမ်းကျင်သူတွေကပြောပါတယ်ဒီအကြောင်းပြည်စုံကိုတော့ကိုဝင်းမင်းကပြောပြပေးပါရှင
်ဟုတ်ကဲ့ခူလာသမဂ္ဂမှာမြမအရေးကိုင်တွယ်ပေးခဲ့ကြတဲ့ဒီကျွမ်းကျင်သူတွေတဲကတအူးဖြစ်တဲ့မြမလူခွင့်ရေးဆရာခူလာအထူးကိုယ်စားလှယ်ဟောင်းပေါ်မောက်ခဂျန်ဟီလီက
What we are seeing now in Myanmar
မြန်မာနိုင်ငံကစစ်တပ်နဲ့လုံခြုံရေးတပ်တွေဟာလူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှု crime against humanity ကိုကျူးလွန်ရာရောက်နေတယ်ဆိုတာအသေအချာပါပဲအခုပြစ်ခတ်တိုက်ခိုက်နေတာတွေကအယက်သားလူလူတစ်ခုလုံးအပေါ်ကြည်ကြဲပြန့်ပြန့်နဲ့စနစ်တကျကိုလုပ်နေတာဖြစ်ပါတယ
်ကြာပြင် FFM လို့တူကောက်ခေါ်တဲ့မြန်မာနိုင်ငံဆရာကုလအချက်လက်ရှာဖွေရေးမရှင်ဥက္ကဋ္ဌဟောင်းမာဇူကီဒရက်စမန်ကလည်း
torture ကူပြင်းနေတဲ့ရိုင်းနဲ့ညှဉ်းပန်းမှုတွေတပ်ဖြတ်မှုတွေကနိုင်ငံတကာရာဇဝတ်ကော်ရုံးဆရာရောမဆာယုကအဓိကချက်တွေကိုချိုးဖောက်ရရောက်ပါတယ်။အင်ပြန်မှတည်တာနောက်တစ်ခုကလည်းအပန်းခံရသူတွေပဲပြောက်သွားမှမသိသတင်းချက်လည်းမရရတာတွေလည်းရှိနေပါတယ်။အခုဆေးဥဆွေးရဲ့လို့ရတွေကအရသာတိုင်ဝိုင်းကိုရည်ရွယ်လှုပ်ဆောင်နေတဲ့ရှင်းနေပြီးတော့ဒါအသေးချာကို Crime Against Humanity လူသားမှုဘော်ကျူးလို့ ਨੇ ရာဇဝတ်မှုမြောက်ပါတယ်။ဒီပေါ်2019ခုနှစ်တုန်းကကုလအချက်လက်စုံစမ်းရေးအဖွဲ့ဝင်
Chris Sito ဒီကပါ
The change that occurred on the 1st of February.
February တရနေ့မှာဖြစ်လိုက်တဲ့အပြောင်းလဲကမြန်မာတပ်မတော်ရဲ့တကယ်အဆင့်အမှန်ကိုရှေ့မှာထွက်ပြလိုက်တာပါ။ဒါကနိုင်ငံတော်နဲ့ပြည်သူကိုကာကွယ်တဲ့စစ်တပ်မဟုတ်ဘူး။အာဏာရှင်ကိုကာကွယ်တဲ့စစ်တပ်။မတရားမှုတွေဖိနှိပ်မှုတွေကျူးလွန်တဲ့စစ်တပ်ဆိုတာကိုမြင်သာအောင်ပြလိုက်တာပါပဲ။ ဒါကို
အရင်ခံစားခဲ့ရဘူးတဲ့တိုင်းသားလူနည်းစုတွေတွေမကမြန်မာပြည်သူတွေအားလုံးနှစ်ဖူးတွေဒူးတွေကြုံလိုက်ရပါပြီ။စစ်တပ်ကသူ့အယောင်အသွေးအဆင့်မှန်ကိုမြန်မာပြည်သူတွေအပြင်နိုင်ငံတကာတို့ကိုလည်းပြလိုက်တာပါ။မြန်မာဆိုင်ရာကုလသုံးဆန်းစစ်ဆေးသူဒီသုံးပါတဲ့အဖွဲ့ရဲ့အခုသတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံကနေပါဝင်ခဲ့တဲ့အမည်မဖော်လို့သူ CDM
လှုပ်ရှားသူဆရာဝန်ကလည်းအိုင်ဝစ်နက်မိုက်ဆယ်ဖ်ဆမ်အော့ဖ်သအက်ချက်ကိုကျွန်တော်ကိုယ်တိုင်မြင်ခဲ့ရပါတယ်။တချို့ကိုလည်းလူမှုမီဒီယာတွေမှာတွေးခဲ့ရပါတယ်။တချို့ကလေးငယ်တွေကိုဝင်ဆောင်မိခင်တွေပါအဖမ်းခံရတာရိုက်နှက်ခံရတာတွေတွေးခဲ့ရပါတယ်။ဒဏ်ရာရသွားသူတွေလည်းချက်ချင်းလိုအပ်တဲ့ကုသခွင့်မရခဲ့ကြပါဘူး။တချို့ထောင်ထဲမှာဆေးကုသခွင့်ညှဉ်းဆန်းခံခဲ့ရပြီး
CDM ဆရာဝန်ကပဲရရဲ့ဆက်ဆက်ကြမ်းဖက်ခံရမှုအောက်မှာမြန်မာပြည်သူတွေနောက်ထပ်ဘလောက်ထပ်သေချေပေးရအောင်မလဲအချိန်မဆိုင်နေပဲနိုင်ငံတကာကအမြန်ကူညီသင့်ပြီးလို့တောင်းဆိုလိုက်ပါတယ်ဒီပေါ်ပမခရဟီလီကလည်းမြန်မာပြည်သူတွေအကူအညီအမြန်လိုနေချိန်မှာလိုအပ်လာရင်ဝေရောက်ဆက်ဖက်မှုအထည်ပါစဉ်းစားပေးတင်တယ်လို့ဆိုလိုက်ချိန်မှာခရစ်စီရိုဒီကတော့မြန်မာပြည်သူတွေကိုကာကွယ်ပေးဖို့တာဝန်ရှိတာကိုခံစားလာနေရပေမဲ့စစ်ရေးရဆက်ဖက်တာကြောင့်မြန်မာနိုင်ငံမျိုးမှာစစ်ပွဲတန်တရားရှည်စေနိုင်တာမို့တခြားနည်းနဲ့အပြင်းထန်ဆုံးဖိအားပေးတင်တယ်လို့ဆိုပါတယ်သူက
The money supply simply has to be cut
and that's CEO's wing way တွေကိုရှင်းရှင်းလင်းလင်းဖြတ်တောက်ပြရမှာပါဒါကအများဆုံးဦးစားပေးလုပ်ရမယ့်ကိစ္စပါဒါကမြန်မာနိုင်ငံပြင်ပမှာရှိနေသူတွေအနေနဲ့အလွယ်တကူနဲ့ချက်ချင်းစားလို့ပေးနိုင်တာမျိုးလည်းဖြစ်ပါတယ
်ကြာပြင်မာဇူကီဒရက်စမန်ကလည်းဒီနေ့လုံမဲ့လုံခြုံရေးကောင်စီစီဝေးမှာဖြစ်လာနိုင်တာကိုလည်း
We may expect that
လုံးဝမထင်မှတ်ထားတာမျိုးရုတ်တရက်ထဖြစ်တာမျိုးကလွဲရင်ပေါ့လေကျွန်တော်တို့ပုံမှန်မျှော်လင့်နေတာကတော့လူညုံရေးကောင်စီအနေနဲ့လက်ရှိကုလသမဂ္ဂဆိုင်ရာမြန်မာအမြင့်တန်းကိုယ်စားလှယ်ကိုပဲဆက်လက်အတိအမှတ်ပြုထောက်ခံမှာကိုလူညုံရေးကောင်စီကအတိပြုပေးမှာပဲဖြစ်ပါတယ
်ခရစ်စီတို့ဒီကတော့တရုတ်နိုင်ငံအနေနဲ့တကယ်တမ်းမြန်မာနိုင်ငံမှာလုံခြုံတည်ငြိမ်ရေးကိုအလေးထားတဲ့ဆိုရင်ဒါကိုအခုဖျက်ဆီးလိုက်တဲ့စစ်ကောင်ဆောင်တွေကိုလုံခြုံရေးကောင်စီကနေဝိုင်းအရေးယူဖိအားပေးဖို့ပြောင်းစင်စားချိန်တန်ပြီလို့ထောက်ပြခဲ့ပါတယ်ခင်ဗျာ
ကိုဝင်းမြင့်ပါရှင်VOA မြန်မာပိုင်းအစီအစဉ်တွေကိုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့ American အစိုးရရဲ့သဘောထားအမြင်အပေါ်ကိုထုတ်လွှင့်ပေးပါမယ်ရှင
်။ American အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်
။မြန်မာနိုင်ငံမှာပြည်သူတွေအသက်ရွေးကောက်တင်မြှောက်လိုက်တဲ့လွှတ်တော်မခေါ်ယူခင်ဖေဖော်ဝါရီလ1ရက်နေ့မှာပဲစစ်တပ်ကအာဏာသိမ်းယူပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်သမရဦးဝင်းမြင့်အရက်ဖက်အဖွဲ့စည်းခေါင်းဆောင်တွေသတင်းသမားတွေနဲ့လူအခွင့်ရေးလှုပ်ရှားသူတွေအပါအဝင်လူအများအပြားကိုထိမ့်သိမ့်လိုက်ပါတယ်ဒါဟာအာဏာသိမ်းလိုက်တာပါပဲကျွန်တော်တို့အနေနဲ့လက်ပိုက်ကြည့်နေလိမ့်မယ်မဟုတ်ပါဘူးအာဏာသိမ်းခြင်းဟာ2002နိုဝင်ဘာရွေးကောက်ပွဲမှာပြည်သူတွေဖော်ထုတ်ခဲ့ကြတဲ့စံတားကိုညှင်းပယ်ဖို့အားထုတ်တာဖြစ်ပါတယ်လို့နိုင်ငံခြားရေးဝန်ကြီးဘလင်ကန်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒီအာဏာသိမ်းမှုကိုတုံ့ပြန်တဲ့အနေနဲ့သမရဂျိုးဘိုင်ဒန်ကမြန်မာနိုင်ငံအခြေအနေနဲ့ဆက်ဆက်နေသောပစ္စည်းဥစ္စာတွေကိုတားဆီးပိတ်ပင်ခြင်းအုတ်ချုပ်ရေးအမိန့်တရထုတ်ပြန်ပြီးအာဏာသိမ်းမှုနဲ့ပတ်သက်တဲ့ဒဏ်ခတ်အရေးယူပိုင်ခွင့်အာဏာပေးအပ်လိုက်ပါတယ်။အဲ့ဒီနောက်မြန်မာအရာရှိအများအပြားနဲ့လုပ်ငန်းတွေအပေါ်အမေရိကန်ဗန်နာရေးဝန်ကြီးဌာနဒဏ်ခတ်လိုက်ပါတယ်။သမ္မတရဲ့အုတ်ချုပ်ရေးအမိန့်နဲ့အညီဗန်နာရေးဝန်ကြီးဌာနဟာနိုင်ငံခြားရေးဝန်ကြီးဌာနနဲ့ညှိနှိုင်းပြီးအာဏာသိမ်းရမှာပါဝင်တဲ့လူပုဂ္ဂိုလ်10ဦးနဲ့စစ်တပ်ရဲ့အစိတ်အပိုင်းတွေကိုပံ့ပိုးနေတဲ့လုပ်ငန်း၃ရပ်ကိုပြစ်မှတ်ထားဒဏ်ခတ်လိုက်ပါတယ်။ပြစ်မှတ်ထားလိုက်တဲ့လူပုဂ္ဂိုလ်တွေကတော့အာဏာသိမ်းခေါင်းဆောင်တွေဖြစ်ကြတဲ့ မြန်မာစစ်တပ်များရဲ့ဦးစီးချုပ်မင်းအောင်လှိုင်သူ့လက်ထောက်ဆိုးဝင်းပထမဒုသမရငိမ့်စားဒုဗိုလ်ချုပ်ကြီးမြင့်ဆွေဒုဗိုလ်ချုပ်ကြီးစိန်ဝင်းဒုဗိုလ်ချုပ်ကြီးစိုးထွတ်ဒုဗိုလ်ချုပ်ကြီးရဲအောင်တို့နဲ့ဗိုလ်ချုပ်ကြီးများထွန်ဦးရေရက်ဗိုလ်ချုပ်ကြီးတန်အောင်ဆန်းဒုဗိုလ်ချုပ်ကြီးရဲဝင်းဦးဒုဗိုလ်ချုပ်ကြီးအောင်လင်းတွေတို့ဖြစ်ပါတယ်မြန်မာ Ruby Enterprise မြန်မာ Imperial Jade Company Limited and the Cancery Company Limited တို့လည်းမြန်မာစစ်တပ်ထိန်းချုပ်ထားတဲ့ corporation ကြီးရဲ့လက်အောက်ခံအဖွဲ့အစည်းတွေကလုံးဝပိုင်ဆိုင်တဲ့လုပ်ငန်းတွေဖြစ်တဲ့အတွက်ဒဏ်ခတ်အရေးယူလိုက်ပါတယ်။ဒီလိုပြစ်မှတ်ထားအရေးယူလိုက်တဲ့အတွက် American ပြည်ထောင်စုရဲ့စီရင်ပိုင်ခွင့်အတွင်းမှာဖြစ်စေ American ပြည်ထောင်စုရဲ့ပိုင်ဆိုင်ထိန်းချုပ်မှုအောက်မှာဖြစ်စေရှိနေတဲ့ဒီလူပုဂ္ဂိုလ်တွေလုပ်ငန်းတွေရဲ့ပစ္စည်းဥစ္စာပိုင်ဆိုင်မှုနဲ့အကျိုးစီးပွားအလုံးကိုတားဆီးပိတ်ဆို့လိုက်ပြီး American နိုင်ငံသားတွေကလည်းသူတို့နဲ့စီးပွားရေးရာကုလူဆက်ဆံမှုတွေရပ်ဆိုင်းရမှာဖြစ်ပါတယ်အခုလိုရွေးချယ်မှုဟာဒီမိုကရေစီနီးကျရွေးချယ်တင်မြှောက်ထားတဲ့အစိုးရကိုဖြုတ်ချရမှာဥဆောင်ပါဝင်တဲ့လက်ရှိစစ်ကောင်းဆောင်တွေခေါင်းဆောင်ဟောင်းတွေအပေါ်မှာသာတီးတန့်ပြစ်မှတ်ထားတာဖြစ်ပြီးမြမစီးပွားရေးကိုတော့၎င်းမြမပြည်သူတွေကိုတော့၎င်းပြစ်မှတ်ထားတာမဟုတ်ကြောင်းနဲ့မြမပြည်သူတို့ရဲ့လူမှုဘဝအတိဒုက္ခတွေပုံမမကြီးထွားရအောင်အထူးသတိထားသွားမှာဖြစ်တယ်လို့လဲဝင်ကြီးဘလင်ကန်ကဆိုကြောက်ပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
် VOE မြန်မာပိုင်းတောက်ကြမနဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48နဲ့လိုင်းလက်မီတာ190ရူကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါရရှင်အခုဆက်ပြီးတော့ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာဆန္ဒပြပွဲအကြမ်းဖက်ဖြိုခွဲမှုကြောင့်စိတ်ဖိစီးမှုဒဏ်ရာအကြောင်းကိုတင်ဆက်ပေးမှာပါမြန်မာနိုင်ငံတဝန်းမှာဆီယနာတိန်ဆန့်ကျင်ဆန္ဒပြမှုတွေကိုစစ်တပ်ကအကြမ်းဖက်ပစ်ခတ်ဖြိုခွင်းတာတွေကြောင့်အများသူငါအပြင်သူတို့ကိုယ်တိုင်မှာစိတ်ဖိစီးမှုဒဏ်တွေခံစားနေရပြီလို့စိတ်ကျန်းမာရေးပညာရှင်တွေကဆိုပါတယ်ဘလို့စိတ်ဖိစီးမှုဒဏ်ရာတွေကိုခံစားနေကြရတာပါလဲဒါတွေကိုကျန်းမာရေးအသိနဲ့ဘလို့ဖြေရှင်းကျော်လွှားသင့်ပါတယ်လဲဒီအကြောင်းကိုစစ်တပ်ကသူတက်စိတ်ကျန်းမာပညာဌာနပါမောက္ခဌာနမှဒေါက်တာတင်ဦးကိုကိုဝင်းမင်းကမေးမြန်းထားပါတယ်ရှင်
โอเคสิทธิ์แม่ยทุกข์เสียวันนี้ปมคดรเตงครับเนี่ยอกุดิสนะปะเวฤอะตวยมาที่ลูฤทิไคติสมุฤตะพีพีมะลาดาด้วยปอเนาะที่กายกันชินมีตาสุฤอะเพียงตะไดปี่ลงนีบาลงมาแลที่วันเนปุเสยอยู่จุ้มไม่อ่ะโหสิทธิ์ทิไคดามุเสียเยစိတ်ကျမ်းမာရေးဆိုင်ရာသိသိသိတတ်ကြတွေကိုအဓိကပါစပြောခြင်းလဲဆရာကြီ
းအဲခုလိုချိန်ကြတော့နော်ခံစားချက်ဘာလို့ရှိမှာပေါ့နော်သူတို့ရဲ့ခံယူချက်ရမခံနိုင်တာရောမကျေနပ်တာရောမျိုးစုံရှိမှာပေါ့နော်နောက်ပြီးတော့အဲ့လိုမြင်တွေ့ရတဲ့မြင်ကွင်းတွေလည်းမျိုးစုံတွေ့ရတော့လူတွေဆုံးတာတွေ့ရတော့လည်းအားလုံးကတော့စိတ်ဖိစီးမှုရှိကြမှာပေါ့စိတ်ဖိစီးတဲ့ခံစားချက်တွေရှိမယ်အိမ်မပြောတာတွေရှိမယ်ဝမ်းနေတာတွေရှိမယ်အကံမြေနိုင်တာရှိမယ်။ခါလေးကျစိတ်ကတူလာတာရှိမယ်။အဲ့ဒါအပြင်ကခန္ဓာကိုယ်မှာလည်းမစားခြင်းမတောက်ခြင်းတာတို့မလုပ်ခြင်းမကမ်းခြင်းမျိုးစုံပေါ့စိတ်ဖိစီးတဲ့လက္ခဏာတွေခံစားရနိုင်တာပေါ့ဒီအချိန်ကတော့လေ
။ဟုတ်ကဲ့ဆရာကြီး။အဲ့ဒီတော့ဘလို့အကြံပြုခြင်းလဲဆရာ
။ဒီလိုအချိန်မှာလူတိုင်းကတော့စိတ်ဖိစီးတာကတော့ဒါကတော့ပုံမှန် normal reaction လို့ပဲပြောမှာပေါ့နော်။အရေးကြီးတာကတော့အဲ့ဒီစိတ်ဖိစီးမှုကကိုယ်မထိခိုက်နိုင်ဘူးတော့အရေးကြီးတာပေါ့။ခန္ဓာကိုယ်ကျန်းမာရေးဖြစ်စေစိတ်ကျန်းမာရေးဖြစ်စေဒီအချိန်မှာဘယ်မှာတော့ပြောနေမှာတော့ကြည့်ပါဦးအဲ့တော့ကိုဘလောက်ခံနိုင်ရှိလဲဆိုတော့ကိုသိဖို့တော့တူတာပေါ့လင်ဘစ်ခေါ်မှာပေါ့အဲ့ဒီကိုရဲ့ခံနိုင်ရည်အထက်ကိုတော့အားလုံးတော့မဖြစ်အောင်တော့ကိုသတိထားဖို့တော့လိုတာပေါ့
ဟုတ်ကဲ့အဲ့ဒါတွေအတွက်ဘယ်လိုအကြံပေးခြင်းလဲ
ရေဘူးအဖြစ်သတင်းတွေရောကိုရဲ့ခံစားချက်တွေရောမျိုးစုံပေါ့ကိုရဲ့အပေါင်းအသင်းတွေရဲ့တွေ့ကြုံရတာတွေအဲ့ဒါကြောင့်အေးရေးပြက်တာတော့ရှိနေတယ်ပေါ့အဲ့တော့လူတယောက်ကအေးရေးပြက်လာလို့ဆိုရင်ရေရှိဆိုမခံနိုင်ဘူးလေအဲ့တော့လုံလောက်တဲ့အိတ်ချိန်ရဖို့တော့အရေးကြီးတာပေါ့အိတ်ချိန်နည်းလာပြီးကြာလာလို့ဆိုရင်စိတ်ပိုင်းဆိုင်ရာဆွမ်းအားဖြင့်ခန္ဓာကိုယ်ပိုင်းဆွမ်းအားတွေညော့လာမယ်အယုံဆိုင်နေဆွမ်းတွေညော့လာမယ်ပြီးလို့ဆိုရင်စိတ်ပီးစီးတာကိုမခံနိုင်ဖြစ်လာမှာပေါ့အဲ့တော့ပထမဆုံးတော့အေးရေးဝအောင်ပေါ့ကိုခန္ဓာရေးရှိတဲ့အထိကိုတော့အိတ်ဖို့လိုတယ
်ဟုတ်ကဲ့နောက်ထပ်ရောဆရာကြီး
ကိုကျန်းမာရေးအတွက်လည်းယူဆရမှာပေါ့အခုလိုမျိုးအခြေအနေကဘလောက်ကြမ်းမယ်ဆိုတာပြောမတတ်ဘူးလေအဲ့တော့ရေရှည်ဆိုရင်ခန္ဓာကိုယ်မကျန်းမှာစ ိတ်ကလည်းဖိစီးဆိုရင်စိတ်ထိခိုက်မှုရှိမယ်စိတ်ဖိစီးတာမခံနိုင်ဘူးခန္ဓာကိုယ်ပိုင်းဆိုင်ရာထိခိုက်မှုတွေရှိလာတယ်အဲ့တော့ခန္ဓာကိုယ်ကျန်းမာရေးအတွက်လည်းကိုယ်ကိုသတိထားဖို့လိုတာပေါ့ကိုယ်ပုံမှန်လုပ်နေကြကျန်းမာရေးလေ့ကျင့်ခန်းကိုအချိန်ရသလောက်တော့လုပ်မှာပေါ့နော်နောက်စားတာတို့တောက်တာတို့စွတ်စွတ်အိပ်တာတို့ပထမဆုံးဒီဆိုင်ပို့လို့တာပေါ့နောက်ပြီးတော့ကျန်တဲ့စိတ်ဖိစီးမှုကိုကာကွယ်ဖို့ကတော့ထုံးစံနိုင်မယ်ပေါ့ကျွန်တော်တို့အခုချိန်ဆိုရင်တော့တင်းနေတာအမှန်ရောအမှားရောစိုက်ဝါလို့ခေါ်တာပေါ့မျိုးစုံတက်လာတော့အဲ့ဒီဟာဒီတစ်ချိန်လုံးကြည့်နေလို့ဆိုရင်တော့ခံစားချက်တွေကမခံနိုင်တာတို့ခံစားချက်တွေပြင်းထန်တာအဲ့ဒီဟာမှန်တယ်များကိုကနည်းအဖြစ်တချို့တွေကလည်းအားဖြစ်နေတယ်တစ်ခါတကြတော့လေကိုယ့်ရဲ့ခန္ဓာကြီးလွန်သွားလို့ဆိုရင်ကိုယ်စိတ်ဖိစီးစီတယ်ပေါ့အဲ့တော့တင်းနေကိုတစ်ချိန်လုံးတစ်နေ့လုံးအမြဲတမ်းကြည့်နေတာတစ်ခါကိုယ့်ရဲ့ limit ကိုကိုကြည့်မယ်ဒါတင်းရင်လည်းအရေးတော့ကြည့်တာပေါ့နော်ကိုယ့်ရဲ့အဆက်အသွယ်တင်းနေတာအရေးတော့ကြည့်တယ်ဒါပေမဲ့ limit ကိုကြည့်ပြီးတော့တခြင်းအားလုံးကိုတစ်ချိန်လုံးအဲ့ဒီမှာ screen မှာပဲပေါ့နော်တယ်လီဖုန်းမှာပဲအချိန်မကုန်နေဘူးလေအကြံပေးချင်တာပေါ့နော်ပြီးလို့ဆိုရင်ကိုခံစားချက်တီးအားပြင်းထန်လာပြီးကိုမခံစားနိုင်တော့အဲ့ဒါမျိုးဆိုရင်တော့ကိုရဲ့အနည်းဆက်ရာတငယ်ချင်းတွေပေါ့ကိုနဲ့ခံစားချက်မျှဝေနိုင်တဲ့လူတွေအချိန်ချင်းပြောလိုက်ရင်လည်းနည်းနည်းတော့ပေါ့သွားတယ်နော်ဆိုလိုတာကတော့ကုညီလိုအပ်လာပြီဆိုရင်တော့ကုညီတောင်းဖို့မမင်းနဲ့ပေါ့နော်တယောက်တည်းကြိတ်ပြီးတော့ခံစားနေတာတဲ့နောက်ပြီးလို့ဆိုရင်ဒီအချိန်မှာတယောက်တည်းလုံးလေးတော့အများတော့တယောက်တည်းတော့မဖြစ်ကြပါဘူးကိုရဲ့နီးစပ်နီးစပ်မှာအဆက်အသွယ်တွေရှိနေဖို့လိုတာပေါ့
ဟုတ်ကဲ့နောက်ထပ်ရော
ကိုအနာယူဖို့ခေတ္တခဏလိုတဲ့အချိန်လေးရှိနိုင်တယ်အလုံးမလုံးချင်လောက်အောင်တအားကြီးဖြစ်နေတော့အတင်းသွားလို့လို့တော့မရဘူးလေအခုချိန်ကတော့ကိုရဲ့ limit ကျော်သွားပြီဆိုရင်တော့အနာယူစင်တာပေါ့ဒါကတော့ break အနာယူတင်းတင်းတဲ့အချိန်တခုအနာယူပြီးလို့ဆိုရင်တော့ကိုယ်လုတ်တင်တဲ့ဟာကိုယ်လုတ်ရမယ့်ဟာကိုတော့ဆက်လုတ်ဖို့တော့တိုက်တွန်းတာပေါ့နော်ဟိုကျန်တဲ့ဘာသာရေးတို့ဘာတို့ကတော့ဒီအချိန်မှာပုံမှန်တော့လုတ်တင်တာပေါ့လေဒါပေမဲ့ပြောတာပြောတယ်နည်းနည်းတော့ခဲတော့ခဲရေးမယ်ဒါပေမဲ့အဲ့ဒီကိုယ့်ရဲ့သိပ္ပိစီးမှုကိုခံနိုင်ဖို့ကတော့ realization အချိန်အတန်အတန်လုတ်တင်တာပေါ့
ဟုတ်ကဲ့ဆရာကြီးဒီနေရာမှာမလုံးသင့်တာတွေရော
မလုံးသင့်တာကတော့အရေးဖြစ်စေ၊ရမဖြစ်စေ၊တခြားဘာမှုရစေပစိုးဖြစ်စေဒီအချိန်မှာဒီအချိန်မို့ဘာဘယ်တော့မှမစိုးအမြင်ရှောက်တာအကောင်းဆုံးပေါ့အဲ့ဒါအနေနဲ့ဖြည့်ဖြောက်လိုက်လို့ဆိုရင်ပို့ပြီးတော့ဆိုးသွားနိုင်တယ်ပေါ့ခဏတော့မူးတဲ့အချိန်ကခဏမေ့တယ်လို့ဖြစ်ဖြစ်ပဲလေပြီးလို့ဆိုရင်ကိုယ့်ရဲ့ခံစားချက်ကိုပိုဆိုးစေတယ်ရေရှည်မှလည်းကိုယ့်အတွက်မကောင်းဘူးနောက်တအားကြီးကိုယ့်ခံစားချက်ကိုအန္တရာယ်မရှိရင်လေထိန်းချုပ်ထားစရာမလိုပါဘူးခံစားချက်ရှိလို့ဆိုရင်ကိုငိုချင်ကိုရမှာပဲပေါ့အဲ့ဒါမျိုးကအောက်ထားလို့ရတာမျိုးအဲအန္တရာယ်ရှိတဲ့နေရာမှာဆိုတော့ထိန်းရင်ထိန်းချင်ထိန်းရမှာပေါ့နော
်ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကတော့ဒေါသထွက်တာပေါ့နော်ဆရာချက်ချင်းတစ်ခုခုကြံ့ကြံ့တနက်လှုပ်ချင်စိတ်ပေါက်လာတာအဲ့ဒါမျိုးအတွက်ကောဆရာကြီးဘယ်လိုအကြံပေးခြင်းလဲ
ဒေါသကတော့တတိလေးပဲပေါ့နော်ဒေါသကတော့ခွဲခြားဖို့လိုတာပေါ့ထွက်တဲ့ဒေါသလားမထွက်တဲ့ဒေါသလားတကယ်တမ်းပြောရရင်တော့ထွက်တဲ့ဒေါသဆိုတာတော့မရှိဘူးလို့တော့တရားစပေါ်ရပြောရင်ပြောမှာပေါ့လေဒါပေမဲ့တော့ဒီအချိန်မှာတော့ဒေါသထွက်နေတော့ထွက်ကြမှာပေါ့ဒါပေမဲ့လည်းအဲ့ဒီဒေါသကိုအကျဉ်းကြီးနဲ့ဖောက်ခွဲဖြစ်တာမျိုးတော့သတိထားတင်တာပေါ့သတိလေအခုလေအများအပြစ်တော့ကြည့်ကြကြလူတွေသတိတော့ရှိတယ်လို့ကျွန်တော်ယူဆပါတယ်ဒီအခုအရေးခင်းမှကြည့်တော့လေဟိုးအရင်တော့ဆိုရင်လူတစ်ယောက်ဖမ်းမိပြီဆိုမျိုးစုံလောက်တာမျိုးတွေ့ခဲ့ပူတာပေါ့နော်အခုကတော့အများအပြစ်အသိအချင်းချင်းဝိုင်းချင်းကြတာပေါ့နော်မဒေါသတစ်ယောက်ဖြစ်ရင်လည်းနောက်တစ်ယောက်ဝိုင်းချင်းအဲ့ဒီအလေးချင်းလေးကိုထပ်ဆီးထိုင်ကောင်းပါတယ်နောက်ပြီးလို့ဆိုရင်အကောင့်ဘက်ကိုပြောင်းလဲချက်တွေထားပြီးတော့ဖြစ်နိုင်တဲ့ positive ပြောင်းလဲချက်တွေထားပြီးတော့ set the environment ဆိုရင်တော့ဒီအခိုက်အတန့်ကိုကျော်ဖြတ်သွားနိုင်တယ်
ဟုတ်ကဲ့ဆရာအဲ့တော့ဒီလူကျုံမရဖြစ်တာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်မေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
ဒီအချိန်မှာပြည်သူလူထုတွေကတရားဥပဒေတရားအပြန်အလှန်အကူအညီရဖို့အရေးကြီးပါတယ်တရားဥပဒေတရားရဲ့အဓိကအခြေခံလိုအပ်ချက်လေးဖြစ်တဲ့ရုပ်ပိုင်းဆိုင်ရာဖြစ်စီစိတ်ပိုင်းဆိုင်ရာဖြစ်စီလုံခြုံမှုဆိုင်ရာဖြစ်စီအကူအညီပေးကြမယ်အကူအညီပေးမယ်ဆိုတာကိုလည်းတယောက်ကိုတယောက်အသိပေးတာမှာဒါဆိုရင်လေကိုကလုံခြုံစိတ်ချတဲ့စိတ်ခံစားရင်စိတ်ဖိစီးမှုကိုကျစေနိုင်မှာ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ပြီးအခုတော့တိုင်းရင်းဒေသတွေမှာဖြစ်ပေါ်ခဲ့တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်နိုင်ပါပြီရှင်
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့ တယင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းတည်လွှာမှာနားဆင်ရမှာတွေကတော့မွန်ပြည်နယ်ဝင်းကြီးချုံနယ်ဝင်းကြီးတွေရာစတက်ကြီးပုံမှန်905ကကြီး905ခခွေးလိုနဲ့တရားဆွဲဆိုခံနေရပါတယ်စကိုင်းတိုင်းဒေသကြီးကလေးမြို့နယ်ချင်းပြည်နယ်ဟာခါမြို့မှာစစ်အာဏာသိမ်းဆန့်ကျင်ဆန္ဒထုတ်ဖော်တဲ့သူတွေကိုလုံခြုံရေးရဲတပ်ဖွဲ့ကနေပြစ်ခတ်ဖြိုခွင်းခဲ့တယ်ဆိုတဲ့သတင်းနဲ့အတူလူမှုငြိမ်းချမ်းစွာဆန္ဒပြမှုကိုစစ်ကောင်စီအကြမ်းဖက်နှိမ်နင်းမှုတွေပြုလုပ်နေတာကို UNA ညီညွတ်တော်တိုင်းသားလူမျိုးများမဟာမိတ်ကကန့်ကွက်ရှုတ်ချလိုက်ပါတယ်
ကျမကနန်းဟောင်းပါရှင်တရင်တွေကိုစိုက်မှုနဲ့အတူတင်ဆက်ပေးသွားမှာပါ။ဝန်ပြင်းတဲ့ဝန်ကြီးချုပ်နဲ့ဝန်ကြီးတွေရာစတက်ကြီးပုံမှန်905ကကြီးနဲ့905ခခွေးတို့နဲ့တရားစွဲဆိုခံနေရပါတယ်။ဝန်ပြင်းတဲ့ဝန်ကြီးချုပ်ဒေါက်တာအေးဆန်ကလူမှုကွန်ရက်စာမျက်နှာမှာရုပ်သံဖိုင်တစ်ခုဖြန့်ဝေခဲ့တဲ့အတွက်နိုင်ငံတော်အကြီးအကျယ်ပြက်စီမှုရာစတက်ကြီးပုံမှန်905ကကြီးနဲ့မော်လမြိုင်မြို့အထွေထွေအုပ်ချုပ်ရေးမှူးဦးစီးဌာနကဖေဖော်ဝါရီလ26ရက်နေ့ကမြို့မှာရဲစခန်းမှာအမှုဖွင့်ခဲ့ပါတယ်။သူ့ရဲ့ရုပ်သံဖိုင်မှာမွန်ပြည်နယ်ပြည်နယ်သားတွေစစ်အာဏာရှင်ကိုငြိမ်းချမ်းစွာဆန္ဒဖော်ထုတ်နေကြတာမှာရော CDM မှာပါဝင်တဲ့ဝန်ထမ်းတွေကိုပါများစွာဂုဏ်ယူပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့လွတ်မြောက်တဲ့အထိပါဝင်ဆောင်ရွက်ကြဖို့မြစ်တာရခိုင်တိုက်တွန်းတယ်လို့ပြောကြားခဲ့တာပါအပြင်မှာလွတ်မြောက်နေတဲ့မွန်ပြည်နယ်လူဝင်မှုကြီးကြပ်ရေးနယ်လူစွမ်းနာအရင်မြေဝန်ကြီးဦးထွန်းမင်းအောင်ကိုလည်း CDM ကြောင့်နစ်နာမှုရှိခဲ့တဲ့ဝန်ထမ်းတွေကိုပြည်သူအစိုးရဖွဲ့စည်းပြီးချိန်မှပြန်လည်ကူစားပေးမယ်ဆိုတဲ့ထုတ်ပြန်ချက်ကြောင့်ရန်စတက်ကြီးပုံမှန်905ခခွေးနဲ့အမှုဖွင့်ခံထားရပြီးတပ်ဆိုင်ရာကနေလိုက်လံရှာဖွေဖမ်းဆီးနေပါတယ်
ချင်းလူမျိုးတွေအများစုနေထိုင်ကြတဲ့စကိုင်းတိုင်းဒေသကြီးကလေးမျိုးမှာစစ်အာဏာသိမ်းဆန့်ကျင်ဆန္ဒထုတ်ဖော်မှုအချိန်အဟုန်မြင့်တက်လာနေပြီးရဲတပ်ဖွဲ့ကဆန္ဒပြတဲ့ပြည်သူကိုမျက်ရည်ရိုဘုံးတွေအပြင်ကြီဆန်းအစ်စ်တွေနဲ့ပြစ်ခတ်ဖြိုခွင်းခဲ့ပြီးထိခိုက်ဒဏ်ရာရရှိတဲ့သူရှိနေတယ်လို့ဖမ်းဆီးခံရတဲ့သူတွေလည်းရှိနေပါတယ်။မတ်လ၂ရက်နေ့ကကလေးမျိုးဆန္ဒပြပွဲမှာဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့တွေထိတိုက်တွေ့ဆုံပြီးတဲ့နောက်အင်အားတုံးဖြိုခွင်းခံရတာကြောင့်အ ਨੇ ဆုံးလူ20ဒဏ်ရာရရှိခဲ့ပြီးအဲ့ဒီထက်က၄ဦးကတော့ပြင်းပြင်းထန်ထန်ဒဏ်ရာရရှိခဲ့ပါတယ်။အလားတူချင်းပြည်နယ်ရဲ့မြို့တော်ဟာခါမြို့မှာလည်းမတ်လ၁ရက်နေ့ကဆန္ဒထုတ်ဖော်နေကြတဲ့လူငယ်တွေကိုရဲတပ်ဖွဲ့ကမျက်ရည်ရိုပုံပစ်ခတ်တဲ့အပြင်လူငယ်23ဦးကိုလည်းဖမ်းဆီးခဲ့ပါတယ်။အဖမ်းဆီးခံရတဲ့သူတွေထဲမှာ19ဦးကတော့မတ်လ၂ရက်နေ့ကပြန်လွတ်ပေးခဲ့ပေမယ့်ကြံ၄ဦးကတော့ဆက်လက်ထိန်းသိမ်းထားဆဲဖြစ်တယ်လို့သိရပါတယ်
။ရခိုင်ပြည်နယ်ပုံနာကျွတ်မြို့နယ်ကရေပြူကန်ဒုက္ခတဲ့စခန်းနဲ့ဆက်မှုဆောင်ဒုက္ခတဲ့စခန်းတွေမှာရိတ်ခါပြက်လက်မှုတွေရှိနေတယ်လို့တောက်တုံးရေရှားပါမှုနဲ့ပါရင်ဆိုင်နေရပါတယ်။ဒုက္ခတဲ့တထောင်ကျော်ရှိတဲ့ရေပြူကန်ဒုက္ခတဲ့စခန်းကိုဇန်နဝါရီလတတိယပတ်ကစပြီး WFP ကပ္ပစံနယ်ရိတ်ခါအဖွဲ့ကထောက်ပံ့မှုတွေရပ်တန့်ခဲ့တဲ့အတွက်ရိတ်ခါပြက်လက်ခဲ့တာဖြစ်ပြီးအနီးအနားကရေပြူကန်ရွာနဲ့ရေပောက်ချောင်းကျေးရွာကရေကန်တွေမှာရေခန်းချောက်သွားတဲ့အတွက်အခုလိုတောက်ရည်အခက်ခဲနဲ့ရင်ဆိုင်နေရတာဖြစ်တယ်လို့ဒုက္ခသည်တွေကပြောပါတယ်။အလားတူပုံနာကျွတ်မြို့နယ်ဇက်မှုဆောင်စစ်ပေးရှောင်စခန်းကဒုက္ခသည်တွေကလည်းရေတွေဝယ်သုံးနေရပြီးရေမြောင်းတွေကရေတွေကိုပါသုံးဆွဲနေရတဲ့အတွက်ကျန်းမာရေးအတွက်စိုးရိမ်နေရတယ်လို့စခန်းတာဝန်ခံဦးမောင်အေးရွှေကပြောပါတယ်။အခုအခါပုဂ္ဂလိကစေတနာရှင်တွေစုပေါင်းပြီးအဲ့ဒီဒုက္ခသည်စခန်းမှာရေရရှိရေးအတွက်စ조사နေကြတယ်လို့ဒုက္ခသည်တွေကပြောပါတယ်။
ကရင်ပြည်နယ်ဖားပုံခရိုင် KNU ကရင်မြို့တအစီယုံတပ်မှ9နေမြေမှာရှိတဲ့တန်တွင်ငင်းချမ်းရေးဥယျာဉ်မှာကျူးကျော်စခန်းချနေထိုင်တဲ့မြန်မာတပ်မတော်တွေနေမြေအတွင်းကနေထွက်ခွာပေးဖို့မတ်လ၂ရက်နေ့ကအဲ့ဒီနေမြေအတွင်းရှိနေတဲ့ဂျေးရွာပေါင်း34ရွာကဒေသခံတွေကဆန္ဒထုတ်ဖော်တောင်းဆိုခဲ့ကြပါတယ်။ဌာနပြည်သူတွေအေးချမ်းစွာနေထိုင်နိုင်ဖို့အတွက်ဆန္ဒထုတ်ဖော်တာဖြစ်တယ်လို့လက်ရှိစစ်အာဏာသိမ်းမှုအပေါ်ဆန့်ကျင်ကန့်ကွက်ကြောင်းနဲ့ဆန္ဒထုတ်ဖော်ရမှာဦးဆောင်သူတို့ဖြစ်တဲ့နော်သဲနေကပြောပါတယ်။ဆန္ဒထုတ်ဖော်တဲ့သူတွေဟာတန်တွင်မြို့ရွာလျှောက်ဆက်လီစီဆန္ဒထုတ်ဖော်ကြတာဖြစ်ပြီးမဟာလူမျိုးကြီးဝါဒနဲ့စစ်အာဏာရှင်ကြဆုံရေး2010ဖွဲ့စည်းပုံဖျက်သိမ်းရေးနဲ့ကိုပိုင်ပြဋ္ဌာန်းခွင့်ရရှိရေးကပ္ပကူလတ္တမကနဲ့နိုင်ငံတကာကစစ်ကောင်စီနဲ့ပူးပေါင်းတာတွေမပြုလုပ်ဖို့တောင်းဆိုနေကြပါတယ်
စစ်အာဏာသိမ်းမှုကြောင့်မြို့ကြီးတွေမှာဆန့်ကျင်ဆန္ဒပြနေချိန်ရှမ်းပြည်မြောက်ပိုင်းနမ့်တူမြို့နယ်အတွင်းမှာ SSPP နဲ့ TNLA တို့ပါဝင်တဲ့မြောက်ပိုင်းမဟာမိတ်တပ်နဲ့ရှမ်းပြည်ပြည်လက်ထူထောင်ရေးကောင်စီ RCSS SSA တို့အကြားတိုက်ပွဲကြောင့်ကျဲလက်အမျိုးသမီးတဦးသေဆုံးပြီးတဦးဒဏ်ရာအပြင်းထန်ရရှိခဲ့ပါတယ်။နှစ်ဖက်တပ်အကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်မတ်လ၁ရက်နေ့ကအသက်50အရွယ်နမ့်တူမန်ဆမ်တီဒါခန်အမျိုးသမီးတဦးသေဆုံးပြီးမတ်လ၃ရက်နေ့ကတိုက်ပွဲကြောင့်ရာလုံနေတဲ့အမျိုးသမီးတဦးအနာလက်နက်ကြီးကြီးထိမှန်တရားရလို့လာရှိုးစေယုံကတဆင့်
မန္တလေးမြို့ကိုပို့ဆောင်ကုသနေပါတယ် SSPP နဲ့ TNLA တို့ပါဝင်တဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့ RCSS တို့အကြား in အပြိုင်ဆိုင်တိုးချက်နေတာတွေနေမြင့်စိုးမိုးရင်အပြိုင်မှုတွေကြောင့်ရှမ်းပြည်မြောက်ပိုင်းကြောင့်မဲခရိုင်အတွင်းမှာ2020ဒီဇင်ဘာလကစပြီးကနေ့အထိတိုက်ပွဲဒုတိယကြော့ပြန်လည်ဖြစ်ပွားလာနေတာဖြစ်ပါတယ်
ခုတည်င်းလွာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါမြန်မာနိုင်ငံစီမံအုပ်ချုပ်ရေးကောင်စီအနေနဲ့အဓိကယုံဖြည့်ရှင်းတဲ့နေရာမှာမိမိတို့နိုင်ငံသားအချင်းချင်းအပေါ်အလွန်အကျွံအကြမ်းဖက်နေတာကိုပြင်းထန်စွာကန့်ကွက်ရှုတ်ချတယ်လို့စီလုံးညီညွတ်သောတိုင်းသားလူမျိုးများမဟာမိတ် UNA နဲ့မိတ်ဖက်အဖွဲ့အစည်းတွေကမတ်လ၁ရက်နေ့မှာကြေညာချက်ထုတ်ပြန်လိုက်ပါတယ်ဒီကြောင်းကိုတော့မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ်
တိုင်းနဲ့ပြည်နယ်အသီးသီးကစစ်အာဏာရှင်ဆက်ကျင်ရေးတပိတ်မှောက်မှုဖြိုခွင်းရမှာမိမိတို့နိုင်ငံသားချင်းချင်းဖြစ်တာအခုလိုအင်အားအလွန်ကျုံမတုံးသိဘူးလို့လေစီးလုံးညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ် UNA ပြောခွင့်ရဦးမျိုးကျော်ကအခုလိုပဲပြောပါတယ
်အတော်လေးအင်အားတုံးတယ်ပေါ့နော်အမှန်ကတော့ဒါပြည်မဲ့ပြည်သူတွေနော်လူငယ်တွေမျိုးသမီးတွေသူတို့ရဲ့ဆန္ဒကိုပေါ်ထုတ်တာလေဒါမဲ့အဲ့ဒါကိုမှသူခွင်းတယ်ဆိုရဲ့အခါမှာသာမန်နေပြီးတော့ဒီသုံးနေကြလက်နဲ့တင်မကဘူးတကယ်ကြီးစီတင်နဲ့ပြစ်တာလို့ခတ်တာလို့ဖြစ်တဲ့အတွက်မှာတနင်္ဂနွေလုံးမှာဆိုရင်ကိုလိုမျိုးပေါင်း20ကျော်လောက်မျိုးသမီးတွေကလေးတွေလူငယ်တွေပြစ်ခတ်ခံပြီးတော့ပြေကြတယ်ပေါ့ဗျာဒါတွေကတော့အင်အားကိုအလွန်ကျွံသုံးတာလို့ကျွန်တော်တို့ကယူဆတယ်အဲ့ဒါကြောင့်ဒါမျိုးတော့မဖြစ်ဟုတ်တော့ကိုလုံးကကျွန်တော်တို့နိုင်ငံသားတွေပဲဆိုပြီးတော့အဲ့ဒီဒါရတ္တိချက်အနေနဲ့ကျွန်တော်တို့ UN နဲ့မက်ဖက်ဖွဲ့စီကထုတ်ပြန်ရှင်းဖြစ်ပါတယ
်ဒါအပြင်စီစပ်ညှိနှိုင်းပြီးအပြေရှားကြတာကအကောင်းဆုံးပဲလို့မြို့ကြကအခုလိုပဲဆက်ပြောပါတယ
်ကျွန်တော်တို့နိုင်ငံမှာအုပ်ချုပ်မှုအမားတွေဥပဒေပြဋ္ဌာန်းထားတဲ့ဥပဒေအလွဲတွေကြောင့်အဲ့လိုအမှုဖြစ်တယ်ပေါ့ဒီတော့ဒီဟာဒီကတော့အကောင်းဆုံးနည်းကတော့ကျွန်တော်တို့စေစားညှိနှိုင်းပြီးတော့အဖြစ်ရှာရှင်းတာဟာအကောင်းဆုံးလို့ကျွန်တော်တို့ကတော့အဲ့လိုမြင်ပါတယ်
။လက်ရှိဖြစ်ပေါ်နေတဲ့ပြဿနာတွေကိုနိုင်ငံရေးအရသွေးဆုံညှိနှိုင်းဖြေရှင်းတဲ့နည်းနဲ့ပဲဖြေရှင်းတည်တယ်လို့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့မွန်ဖြစ်တည်ပါသည်တွဲဘက်အတွင်းရင်မှုနိုင်ဝင်းလှကမွန်ဘာသာနဲ့အခုလိုပဲပြောပါတယ်
တော်မြေကပတ်စနာပြန်နေကွာနော်လေနေမောပြန်နေကွာငွေကပြဆုံးလားဝါဆဆနတာပြဘာချွန်တိုင်းလုံးမလေးအခေါ်မှာချွန်တိုင်းဟောင်းကော
မူလခြေကလာတာကနိုင်ငံရေးပြဿနာကြောက်ပါနိုင်ငံရေးနီလာနဲ့ပဲအေးအေးစစ်စစ်ဖြည့်ရှင်းစီရှင်ပါတယ်ဆန္ဒဖော်ထုတ်တာဟာပြည်သူတရားလုံးရခွေရေးပါဆန္ဒပြတဲ့နေရာမှာလဲနှိမ့်မှလမ်းမှရှိဖို့ဒီကိစ္စကိုကင်တွယ်ဖြည့်ရှင်းတဲ့နေရာမှာလဲစီကံတကျရှိစီရှင်တယ်ကျွန်တော်တို့ပါတီအနေနဲ့ဆွေးနွေးညီနိုင်ပြီးဖြည့်ရှင်းတဲ့နီလာကိုပဲဖြစ်စေရှင်တယ်
ဒါကြောင့်မို့ပြည်သူအများလိုလားတောက်တာတိုက်ပွဲဝင်နေကြတဲ့ဖွဲ့တယ်ပြည်တော်စုကြီးပေါ်ပေါက်လာရေးအတွက်အင်အားစုအားလုံးညီလန်းရှာပူးပေါင်းကြဖို့ UNA နဲ့မိတ်ဖက်ဖွဲ့စည်း60လောက်ကအကြံပြုတိုက်တွန်းထားပါတယ်ရှင်
။ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်မှာ SSPP နဲ့ TNLA တပ်တို့ပါဝင်တဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA တို့အကြားတိုက်ပွဲတွေကြောင့်ကျေးလက်လူထုရာခိုင်နှုန်းကနေရက်ကနေစွန့်ခွာနေရပြီးဒေသခံအမျိုးသမီးတဦးသေဆုံးပြီးတဦးတန်ရာအပြင်းထန်ရရှိပါရယ်ဒီအကြောင်းကိုသိရှိရအောင်နမ်ဟုံကနေစူးစီးတင်ဆက်ပေးထားပါရယ်
TNLA နဲ့ SSPP တို့ပါဝင်တဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့ RCSS တို့အကြားတိုက်ပွဲဖြစ်ပွားတဲ့စစ်ရေးပဋိပက္ခကြောင့်မတ်လ၁ရက်နေ့ကနမ်တူမြို့နယ်ရွာသူတဦးသေဆုံးပြီးမတ်လ၃ရက်နေ့ကအသက်၃၅နှစ်အရွယ်ရှိရွာသူအမျိုးသမီးနန်းအေးနန်းကိုလက်နက်ကြီးကြီးစထိမှန်ဒဏ်ရာရခဲ့ပါတယ်။နန်းအေးနန်းကိုလာရှိုးစေယုံကူညီပို့ဆောင်ပေးတဲ့စီလန်ခမ်ပရာဟိတကူညီရဲ့အတင်းကနန်းမီကအခုလိုပြောပါတယ်
ကျွန်တော်တိုက်ဖြစ်တော့လေဒီမှာလိုကနံပြူရောက်နေတာနံပြူဆီဆောင်ကကူနေတာအဲဒီတော့ဒီအမျိုးသမီးကြီးဖြစ်ဖြစ်ရှင်တော့ကျွန်တော်အိမ်မှာဟိုလူကြီးကအတင်းလာခေါ်ရဘောကျွန်တော်အိမ်မှာစမတော့မရှိဘူးမရှိရချင်းလည်းတော့သူတို့လာခဲ့ရနေပြီးတော့မှတက်ထုတ်ပြီးတော့မှဒီမှန်ဆန်တိုက်နေစီုံကိုရောက်လာပြီးတော့မှသူတို့ကလိုင်းရှို့ refund လုပ်လိုက်တာဖြစ်သေးရုံကိုအခုမှထိသွားတယ်ကဲလိုင်းရှို့ဖြစ်သေးရုံရောက်တဲ့အချိန်ကသူမျက်စိတွေပါလေဖွင့်လာပြီးသူနဲ့လိုက်တဲ့လူတွေမေးကြည့်တော့အဲဒီလာသူတို့ဆိုတော့ကောင်းမင်းမြိတ်ကြတယ်တဲ့အဲ့လိုပြောတယ်အဲအခုကျတော့တရင်တစ်ခုကကွန်ဖိုင်းတော့မဖြစ်သေးဘူးပေါ့နော်ရိုမန်လေးကိုပြန်ရဖန်လုပ်လိုက်ရတယ်လို့ပြောတယ်ဒါဆ
အလန်းသူမတ်လ၁ရက်နေ့တုန်းကလည်းမဟာမိတ်တပ်ပေါင်းစုနဲ့အာဆီအက်အက်စ်အက်အက်စ်အေတို့အကြားတိုက်ပွဲကြောင့်အသက်50အရွယ်မန်ဆမ်ရွာသူတဦးရဲ့နေအိမ်ခြံဝင်းထဲကိုလက်နက်ကြီးကျလို့ဒဏ်ရာအပြင်းထန်ရရှိခဲ့ပြီးလာရှိုးစစ်ဆေးရုံကိုပို့ဆောင်ဆေးကုနေတုန်းတည်ဆုံသွားခဲ့ပါတယ်လာရှိုးစေးရုံကတဆင့်မန္တလေးကိုပို့ဆောင်ကုသနေရတဲ့လက်နက်ကြီးကြီးထိမှန်တဲ့နန်းအေးနန်းရဲ့အမ
တိုက်ပွဲကြောင့်ရှောင်ပြေးနေရတယ်။လူမှုဘုအကာအကွယ်မပေးတဲ့အပြင်သူတို့ကြောင့်ကျွန်တော်တို့မိသားစုတွေဒုက္ခရောက်ရတယ်။ဒါကြောင့်တိုက်ပွဲတွေအမြန်ဆုံးရပ်ပေးပါ။ကျွန်တော်တို့ရွာငင်းငင်းချင်းချင်းနဲ့ရှိစေချင်တာပါပဲ။
နမ်တူမျိုးနယ်စစ်ဘေးရှောင်ကူညီရေးအဖွဲ့ဒုဥက္ကဋ္ဌဆရာစိုက်ပညာကလက်ရှိအတန်ဖိုးမလွယ်လာကြောင်းစစ်ဘေးရှောင်ဒေသခံတွေလည်းနေရပြန်နိုင်အောင်မှာမဟုတ်ကြောင်းရှင်းစကားနဲ့အခုလိုပြောပါရယ
်နှစ်ဖက်ကစစ်ရေးတင်းမာနေတုန်းမှာတိုက်ပွဲကကြောက်မဲ့ထင်ပါတယ်စစ်ဘေးရှောင်တွေအိမ်မပြန်နိုင်ကြတေးပါဘူ
းမြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့ RCSS SS ပြန်ထောင်နိုင်ငံတွေနဲ့မျိုးနယ်အတွင်းမှာတိုက်ပွဲလည်းဖြစ်ပွားလာလို့ဒေသခံထောင်ချော်နေရကနေထွက်ပြေးတိတ်ပဲ
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။မွန်ပြည်နယ်ဝန်ကြီးချုပ်နဲ့ဝန်ကြီးတွေရာစတက်ကြီးပုံမှန်905ကကြီးနဲ့905ခတ်ခွေးတို့နဲ့တရားစွဲဆိုခံနေရပါတယ်။စကိုင်းတိုင်းဒေသကြီးကလေးမြို့နဲ့ချင်းပြည်နယ်ဟာခါမြို့မှာစစ်အာဏာသိမ်းဆန့်ကျင်ဆန္ဒထုတ်ဖော်တဲ့သူတွေကိုလုံခြုံရေးရဲတပ်ဖွဲ့ကနေပစ်တပ်ဖြိုခွင်းခဲ့ပါတယ
်။တော်ရချင်တွေခုနားဆင်နေကြတာကတော့ကျမတို့ Fever Wine တို့သားတွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်တဲ့ဘက်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျမကအာမီပ
ါတိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာပါရှင်အခုကျမတို့ထုတ်လွှင့်ပေးနေတဲ့ VOA ရဲ့မနက်ခင်းတနားရီလုံးစာအစီအစဉ်တွေကိုမနက်၈နာရီကနေ9နာရီအထိလိုင်းတူမီတာ20 25 30နှစ်တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ် VOA American အသံရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ VOE ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုတော့ဒီကနေ့မနေ့ပိုင်းအတွက်သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါရှင
်။မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ကပြည်သူတွေပေါ်မှာအကြမ်းဖက်နှိမ်နှင်းမှုတွေတိုးပြီးလှုပ်လာနေတာဟာလက်ခံနိုင်စရာမရှိဘူးလို့ကုလသမဂ္ဂဆိုင်ရာ American သံမကြီး Linda Thomas Greenfield ကကြေညာပရင်းနေမှာပြောကြားလိုက်ပါတယ်။အကြမ်းမဖက်ဖဲတရားဥပဒေစိုးမိုးရေးကိုလေးစားပြီးညှိနှိုင်းမှုဆွေးနွေးမှုတွေလုပ်ရမယ်အစားစစ်တပ်ကမကြခင်ရက်တွေအတွင်းမြန်မာပြည်သူတွေအပေါ်မှာအကြမ်းဖက်နှိမ်နှင်းမှုတွေတိုးလှုပ်လာနေတာဖြစ်ပြီးဒါဟာလက်ခံနိုင်စရာမရှိဘူးလို့ပြောသွားတာပါမြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတာတွေနဲ့ပတ်သက်ပြီးတောက်ချန်နဲ့ကုလသမဂ္ဂလုံခြုံရေးကောင်စီမှာတကယ်ပိတ်ဆွေးနွေးဖို့ရှိကြောင်းနဲ့စစ်တပ်ကအာဏာသိမ်းပြီးနောက်တွေးထွက်တိုင်းရင်းမှုတွေနောက်ဆက်တွဲဖြစ်လာတာအတွက်အမေရိကန်ပြည်ထောင်စုကအထူးစိုးရိမ်ကြောင်းနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီမှဒီလာတဲ့အလှည့်ကျသဘာပတိဖြစ်လာတဲ့ American သံမကြီး Greenfield ကပြောပါတယ်။ February 1ရက်စစ်တပ်အာဏာသိမ်းခဲ့တာအတွက်မြန်မာကာကွယ်ရေးဝန်ကြီးဌာနနဲ့ပြည်ထောင်စုဌာနတွေအပြင်ထိတ်တန့်မြန်မာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းကြီးတွေကိုကုန်သွယ်ရေးဆိုင်ရာအမိမဲဆင်းနဲ့ထက်သွင်းပြီး American ကဒဏ်ခတ်မှုအစ်စ်တွေချမှတ်လိုက်ကြောင်းကြေညာပရင်းနဲ့မှကြေညာပါတယ်။မြန်မာစစ်တပ်အသုံးပြုမဲ့ပစ္စည်းတင်ပို့ခွင့်ကိုကန့်သတ်လိုက်တာဖြစ်ပြီး American company တွေအတွက်မြန်မာစစ်တပ်ကိုပစ္စည်းတချို့တင်ပို့ခွင့် license ကန့်သတ်မှုတွေလုပ်လိုက်တာပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတဲ့လူအကူဂျာမနီနိုင်ငံကလက်မခံဖို့နိုင်ငံခြားရေးဝန်ကြီး Heiko Maas ကလွှတ်တော်အမတ်တွေကိုတိုက်တွန်းလိုက်ပါတယ်ဆန္ဒပြသူတွေကိုဖမ်းချုပ်ထားနိုင်ပေမဲ့နိုင်ငံသားအလုံးကိုတော့ဖမ်းချုပ်ထားနိုင်မှာမဟုတ်ပါဘူးမြန်မာစစ်တပ်ကတမိုင်းမှာနောက်ကျောင်းပြန်လှည့်ဖို့စ조사ကောင်း조사မှာဖြစ်ပေမဲ့စစ်အာဏာရှင်စနစ်ကိုကျုံ့ဘူးတဲ့မြန်မာပြည်သူတွေကတော့လွတ်လပ်မှုနဲ့ဒီမိုကရေစီရဲ့အရသာကိုသိနေကြပြီဖြစ်တဲ့အတွက်ဒီစစ်အာဏာရှင်ကိုမလိုလားကြပါဘူးလို့ပြောတော့တာပါမြန်မာစစ်တပ်ရဲ့အာဏာသိမ်းမှုကိုဂျာမနီကဘယ်တော့မှလက်ခံမှာမဟုတ်ကြောင်းပြက်ပြက်သားသားပြသကြဖို့လဲလွှတ်တော်အမတ်တွေကိုပါတိုက်တွန်းခဲ့တာဖြစ်ပါတယ
်သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးခဲ့တာပါရှင်ဒီကနေ့မနေ့အစည်းအဝေးတွေကိုလိုင်းတိုမီတာ32 40 48တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်တောက်ချန်ညပိုင်းည9နာရီကနေ10နာရီအစည်းအဝေးတွေကိုတော့လိုင်းတိုမီတာ19 25 32နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကဒေါခင်မျိုးသက်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Walker ဖြစ်ပါတယ်။ VOE အစီအစဉ်တွေကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ သောရရှင်များနေတကွာမြမပြည်သူပြည်သားအားလုံးဘေးပရာကင်းကွာကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မများသစင်အောင်ပါ
This program has come to you from the Voice of America, Washington.